Welcome to the Voice of America in Burmese.
Mingla minak kimashu. Washington Bureau of VOA American တန်ကနေ2016ခုနှစ်ဇူလိုင်လ13ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကဆွေးမြတ်မှုပါရှင်အမေရိကန်မှာတချို့ပြောနေသလောက်ခွဲခြားမှုတွေမရှိပေမဲ့နိုင်ငံရဲ့ဒီမိုကရေစီမှာအနက်ဆိုင်ဆုံးအကြောင်းကြီးကိုလက်တလောဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေကနေမြင်ခဲ့ရတယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ် EU ဥရောပသမ္မတတွေကနေခွဲထွက်ဖို့ဆုံးဖြတ်ခဲ့တဲ့ဗြိတိန်နိုင်ငံကိုထွက်ပြေးသွားသူတယောက်လိုမဆက်ဆံတင်ဘူးလို့ဥရောပပါလီမန်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်သတင်းတွေကိုကိုစော်ဝင်းဟိုင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီကောင်းပါပြီရှင်သတင်းစီစဉ်ပြီးမှာတော့မဘာသာအဖွဲ့ကိုနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကြီးကဘဲခါမှအတိမဲ့ပြုခဲ့ခြင်းမရှိခဲ့ကြောင်းတန်ခါမဟာနိုင်ကအဖွဲ့ဦးဆောင်ဆရာတော်ကြီးတွေကပထမဆုံးချိန်ထုတ်ပြန်လိုက်တဲ့အကြောင်းကိုကြားဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Texas ပြည်နယ် Dallas မြို့မှာချောင်းမြောင်းပစ်ခတ်ခံရတဲ့ရဲအယားရှိ၅ဦးရဲ့ဇာပနာအခမ်းအနားကိုမနေ့ကကျင်းပရမှာသမ္မတအိုဘားမားကိုယ်တိုင်တက်ရောက်ဂုဏ်ပြုခဲ့ပါတယ်
။ But Dallas, I'm here to say we must reject such despair.
အတည်ဆုံကတော့တည်င်းစီစဉ်ပြီးမှထုတ်လွှင့်မှာပါ။ဒါအပြင် American Outlook တော်မှာမနေ့ကကျင်းပတဲ့နိုင်ငံတကာလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ကြားနာပွဲမှာမြန်မာနိုင်ငံကအခြေအနေတွေပါဝင်ခဲ့တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုစော်ဝင်းလိုင်တို့ကကြောပြပါအောင်ရှင
်။ American ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေကနိုင်ငံရဲ့ဒီမိုကရေစီမှာအနက်ဆိုင်ဆုံးအကြောင်းကြီးကိုပြသလိုက်တာပဲလို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဒါပေမဲ့တချို့တွေပြောနေကြသလောက်အမေရိကန်ထဲမှာခွဲခြားမှုတွေရှိမနေပါဘူးလို့ Texas ပြည်နယ် Dallas မြို့မှာတနက်နဲ့ချောင်းမြောင်းပစ်ခတ်ခဲ့ရတဲ့ရဲအယားရှိ၅ယောက်ကိုအောက်မွေ့ဝဲမှာသမ္မတကပြောကြားသွားခဲ့ပါတယ်။လူနည်းစုအတိုင်းဝိုင်းတွေအတွက်အမှုထမ်းနေရတဲ့ရဲတပ်ဖွဲ့နဲ့အဲ့ဒီအတိုင်းဝိုင်းတွေကြားမှာလူမျိုးရေးခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတဲ့အပေါ်နက်နက်ရှိုင်းရှိုင်းအမြင်တွေကွဲနေတဲ့နိုင်ငံကိုပြန်လည်ညီညွတ်အောင်လို့သူစူးစမ်းနေချိန်မှာအမေရိကန်တွေအနေနဲ့လည်းဘုံသဘောထားတူညီမှုရရှိအောင်စူးစမ်းကြဖို့အတွက်သမ္မတကတောင်းဆိုခဲ့ပါတယ်။လူဝီဇီယားနားပြည်နယ်နဲ့မင်ဒီဆိုတာပြည်နယ်တွေမှာအာဖရိကန်ွယ်ဘွားအမေရိကန်အမျိုးသားနှစ်ယောက်ကိုရဲတွေကပစ်တက်ခဲ့တာကိုစိတ်ဆိုးဒေါသထွက်နေတဲ့လူမဲစစ်ပြန်တယောက်ကဒေါလက်စ်မြို့ရဲတပ်ဖွဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေအတွက်အောက်မွေပွဲမှာသမ္မတအိုဘားမားကရဲတပ်ဖွဲ့ဝင်တွေရဲ့တာဝန်ကျေပွန်မှုကနေပြီးတော့အမေရိကန်မှာလူမျိုးရေးအခြေခံနဲ့ခွဲခြားမှုတွေအထိကိုအကြောင်းအရာမျိုးစုံကိုမှတ်ချက်ပေးပြောကြားသွားခဲ့ပါတယ်။ဒေါလက်စ်မြို့နဲ့နိုင်ငံတော်ကပြည်သူတွေခံစားနေရတာကိုသူနားလည်ပါတယ်လို့လည်းဆိုခဲ့ပါတယ်။လက်ရှိဖြစ်နေတဲ့လူမျိုးရေးခွဲခြားမှုတွေနဲ့ပတ်သက်လို့မှန်မှန်ကန်ကန်ပွင့်ပွင့်လင်းလင်းပြောကြားဖို့အတွက်ကိုလည်းနိုင်ငံကိုသမ္မတကတိုက်တွန်းခဲ့ပါတယ်။အမေရိကန်မှာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းလူမျိုးရေးခွဲခြားဆက်ဆံမှုအခြေအနေတွေဟာတိတိတတ်တာတိုးတက်လာခဲ့ပေမဲ့လည်းဗက်လိုက်မှုတွေရှိနေဆဲဖြစ်တယ်ဆိုတာကိုလည်းသမ္မတအိုဘားမားကပြောကြားသွားခဲ့ပါတယ်ရှင်။
အမေရိကန်သမ္မတရွေးချယ်မှုတွေအတွင်းဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာရေးအတွက်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်နဲ့ရှင်ပြန်ရမှာတက်ကြွစွာနဲ့အကျိုးစားဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ဟာရီပပ်လီကန်ပါတီဘက်ကသမ္မတလောင်းဖြစ်လာမဲ့ဒေါ်နယ်ထရန့်နဲ့ရှင်ပြန်ရေးအတွက်ဟယ်လာရီကလင်တန်ကိုသမ္မတလောင်းအဖြစ်ထောက်ခံကြောင်းအင်္ဂါနေ့ကကြေညာလိုက်ပါတယ်။ကလင်တန်ဟာအကောင်းဆုံးသမ္မတကိုယ်စားလှယ်လောင်းဖြစ်ကြောင်းနဲ့ကလင်တန်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့အတတ်နိုင်ဆုံးအစွမ်းကုန်စူးစမ်းဆောင်ရွက်ပေးတော့မှာဖြစ်ကြောင်းဘာနီဆန်ဒါစ်ကပြောပါတယ်။ Wall Street အစုရှယ်ယာဈေးကွက်ကတထည်ကြီးတွေရဲ့ငွေကြေးဆန်ရအော့ဇာလွှမ်းမိုးမှုနဲ့အမေရိကန်နိုင်ငံအတင်းကြီးထွားလာနေတဲ့ဝင်ငွေမမျှတမှုတွေကိုစန့်ကျင်ပြီးမဲဆွယ်စည်းရုံးခဲ့တဲ့အသက်84နှစ်အရွယ်ဆန်ဒါစ်ဟာတဦးနဲ့တဦးလှပေါင်းများစွာအကျိတ်နဲ့ရှင်ပြန်ခဲ့ကြပြီးတဲ့နောက်ကလင်တန်ကသဘောတူလက်ခံလိုက်တဲ့သူ့ရဲ့ Liberal Sun နဲ့လူမှုရေးဆိုင်ရာမူဝါဒတွေကိုလည်းချပြခဲ့ပါတယ်။ပြည်နယ်ပေါင်း90မှာရှင်ပြန်ခဲ့ကြတဲ့အထက်ဆန်ဒါစ်က22ပြည်နယ်မှာကျင်းပတဲ့ပါတီတွင်းရွေးချယ်မှုတွေမှာအနိုင်ရလိုက်ပေမဲ့ဇူလိုင်လ25ရက်နေ့မှာစတင်မဲ့ပါတီညီလာခံမှာကိုယ်စားလှယ်အရေးအတွက်အများဆုံးတက်ခွင့်ရှိတဲ့ပြည်내အများစုမှာကလင်တန်ကဇက်တိုက်အနိုင်ရလိုက်တဲ့အတွက်ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တည်ရသလောက်ရှိသွားခဲ့တာပါ
အမေရိကန်နိုင်ငံသားဝင်ကြီးအဖြစ်ဟီလာရီကလင်တန်တာဝန်ယူခဲ့စဉ်ကာလကအလုပ်အီးမေးလ်တွေအတွက်ကိုယ်ပိုင်အီးမေးလ်အကောင့်ကိုအသုံးပြုခဲ့တာနဲ့ပတ်သက်လို့တရားရေးဌာနကဘာကြောင့်အရေးယူမယူသလဲဆိုတာကိုရှေ့နေချုပ်ကိုလွှတ်တော်မှာအင်္ဂါနေ့တုန်းကစစ်ဆေးမေးမြန်းခဲ့ပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ဟီလာရီကလင်တန်အပေါ်ရာဇဝတ်မှုနဲ့တရားစွဲဖို့မလိုဘူးလို့ FBI ကတရားရေးဌာနကိုအကြံပြုချက်ပေးခဲ့ပြီးတော့သတင်းတပတ်အကြံမှာပဲရှေ့နေချုပ်လော်ရတာလင့်ချ်ကိုအောက်လွှတ်တော်တရားရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပေမဲ့ရှေ့နေချုပ်ကဒီကိစ္စကိုလွှတ်တော်မှာဆွေးနွေးမှာမဟုတ်ဘူးလို့ပြောကြားပြီးတော့မေးခွန်းတွေဖြေဖို့အတွက်အကြိမ်ကြိမ်ညှင်းဆုပ်ခဲ့ပါတယ်။ Hillary Clinton လုပ်ခဲ့တဲ့လူမျိုးတခြားအစိုးရအရာရှိတယောက်သားဆိုရင်အရေးယူခံရမှာဖြစ်ပေမဲ့ Clinton ကိုဘာကြောင့်အရေးမယူသလဲဆိုတာကို Comedy ဥက္ကဋ္ဌ Virginia ပြည်နယ်အမတ် Bob Goodluck ကရှေ့နေချုပ်ကိုမေးခဲ့ပါတယ်။ဒါပေမဲ့ရှေ့နေချုပ် Lynch ကတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အရေးကြီးတဲ့အချက်တွေFBI ရဲ့အကြံပြုချက်တွေနဲ့ပတ်သက်တဲ့ဥပဒေအကြောင်းအချက်တွေကိုရှေ့နေချုပ်တယောက်အနေနဲ့ပြောဆိုဖို့မသင့်တော်ဘူးလို့ပြောပြီးတော့ဖြေကြားခြင်းမရှိခဲ့ပါဘူး။နိုင်တော်တော်ကြာခဲ့တဲ့စစ်ဆေးမေးမြန်းမှုအတွင်းရှေ့နေချုပ်ဘက်ကဒီလိုမျိုးအဖြေတစ်မျိုးတည်းကိုပဲပေးပြီးတော့တုံ့ပြန်ခဲ့ပါတယ်။အဲဒါကြောင့်တရားရေးဌာနရဲ့အကြီးအကဲဖြစ်တဲ့ရှေ့နေချုပ်တယောက်အနေနဲ့အရေးယူသင့်မသင့်ဆုံးဖြတ်ချက်ဟာသူ့အပေါ်မှာမူတည်နေတယ်လို့စိတ်အနှောက်ယှက်ဖြစ်လာကြတဲ့ Republican အမတ်တွေဘက်ကအကြိမ်ကြိမ်ထောက်ပြခဲ့ကြပါတယ်။ဒါပေမဲ့ရှေ့နေချုပ် Lynch ကတော့FBI ညွှန်ကြားမှုအပါအဝင်ထောက်လှမ်းရေးအရာရှိတွေစုံစမ်းစစ်ဆေးရေးမှုတွေပါဝင်တဲ့အဖွဲ့ကနေစုံစမ်းစစ်ဆေးပြီးပေးခဲ့တဲ့အကြံပြုချက်ကိုလက်ခံဖို့အတွက်သူဆုံးဖြတ်တယ်လို့ပြောကြားခဲ့ပါတယ်ရှင်။
တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်ကြောင်းပြောဆိုမှုတွေကိုပယ်ချလိုက်ပြီးတရုတ်နိုင်ငံအနေနဲ့တပိုင်းကြောင်းအရာပိုင်ဆိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂနိုင်ငံ၏အကြအငင်းပွားမှုဖြစ်ရှင်ရေးခုံတမာတိအဖွဲ့ကတမိုင်းဝင်စီရင်တုံးတစ်ခုကိုအင်္ဂါနေ့ကချမှတ်လိုက်ပါတယ်။တရုတ်နိုင်ငံဟာပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက် UNCLOS ကိုချိုးဖောက်ပြီးဖိလစ်ပိုင်ကမ်းခြေနဲ့225ကီလိုမီတာဝေးတဲ့စကာဘိုရိုရှိုးတန်တာကျွန်းစုတွေကိုရာမှုတဲ့သဘောနဲ့တင်ပိုက်ခဲ့တဲ့ကိစ္စကိုဆုံးဖြတ်ပေးဖို့အတွက်ဖိလစ်ပိုင်က2013ခုနှစ်မှာတင်ပြလျှောက်ထားခဲ့တဲ့အမှုကိုတာဟီမှာအခြေစိုက်တဲ့PCA ခုံတမာရီအဖွဲ့ကအင်္ဂါနေ့မှာစီရင်ချက်ချလိုက်တာဖြစ်ပါတယ်။ဒီစီရင်ချက်ဟာတောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ပတ်သက်လို့ငင်းကြမ်းတဲ့နည်းနဲ့ဖြည့်ချင်းရေးဆိုတဲ့နိုင်ငံတကာညီမှန်းချက်ကိုဖြည့်ဆည်းပေးတဲ့အရေးပါတဲ့စီရင်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံဆိုင်ရာတရုတ်သားအမတ်ကြီးကတော့ကုလသမဂ္ဂနိုင်ငံ၏အကြအငင်းပွားမှုဖြည့်ချင်းရေးခုံတမာရီအဖွဲ့ရဲ့စီရင်ချက်ကိုဖြစ်တင်ရှုံချလိုက်ပါတယ်။
UAV ရေကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ EU ဥရောပသမဂ္ဂတွေကနေခွဲထွက်ဖို့ဆုံးဖြတ်ခဲ့တဲ့ဗြိတိန်နိုင်ငံကိုထွက်ပြေးသွားသူတယောက်လိုမဆက်ဆံပဲတခြားလမ်းကိုသွားဖို့ဆုံးဖြတ်တဲ့ချစ်ခင်ဆဲမိသားစုဝင်တယောက်လိုဆက်ဆံတင်တယ်လို့ဥရောပပါလီမန်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ဗြိတိန် EU တွေကခွဲထွက်မဲ့လုပ်ငန်းစဉ်တွေကိုမြ мян ဆက်ဆံလုပ်ဖို့အတွက်အစ်စ်တက်လာမဲ့ဝန်ကြီးချုပ်ထရီဇာမေအပေါ်ဥရောပခေါင်းဆောင်တွေဘက်ကဖိအားပေးနေချိန်မှာဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှော့တ်ကဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာသဘောထားအမြင်ဆောင်ပါရေးသားခဲ့တာဖြစ်ပါတယ်။ဗြိတိန်မှာဝန်ကြီးချုပ် David Cameron ကဒီကနေ့ဗုဒ္ဓဟူးနေ့မှာတာဝန်ကနေနှုတ်ထွက်မှာဖြစ်တဲ့အတွက်ပြည်ထောင်စုဝန်ကြီးထရီဇာမေကတရားဝင်ဝန်ကြီးချုပ်အသစ်ဖြစ်လာတော့မှာပါ။ဝင်ကြီးချုပ်အနေနဲ့ EU ရဲကနေဗြိတိန်နိုင်ငံထွက်ဖို့တရားဝင်ဆောင်ရွက်စရာတွေကိုယာတူးတာဝန်ယူပြီးတာနဲ့အ мян ဆုံးဆောင်ရွက်တဲ့လို့ဥရောပကော်မရှင်ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Pierre Moscovici ကအင်္ဂါနေ့တုန်းကပဲပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စတွေကိုဒီနှစ်မကုန်ခင်စတင်မှာမဟုတ်ဘူးလို့ Theresa May ကတော့ပြောကြားထားပါတယ်ဗြိတိန်နိုင်ငံကိုဥရောပသမဂ္ဂတွေမှဆက်ရှိဖို့လိုလားတယ်လို့သူကပြောခဲ့ပေမဲ့ခွဲထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်အတိုင်းခွဲထွက်မှာဖြစ်ပြီးတော့ဗြိတိန်အတွက်အကောင်းဆုံးဖြစ်မဲ့ညှိနှိုင်းမှုတွေလှုပ်သွားဖို့လိုတယ်ဆိုတာကိုတင်းနယ်လာနေတုန်းကပဲအလေးထားပြောကြားထားပါတယ်
။ကမ္ဘာတဝမ်းမှာရှိတဲ့ကလေးငယ်စုစုပေါင်းရဲ့ထက်ဝက်လောက်ဖြစ်တဲ့ကလေးငယ်ဥယျာဉ်1ဘီလီယံနီးပါးဟာလွန်ခဲ့တဲ့နှစ်အတွင်းရုပ်ပိုင်းဆိုင်ရာလိမ်ဆက်ဆံမှုပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာအကြံဖက်မှု ပြုမှုတွေကိုခံခဲ့ကြရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ကလေးငယ်တွေပေါ်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုရှော့ချနိုင်မဲ့အစီအစဉ်တွေကိုတခြားအဖွဲ့အစည်းကိုကူနဲ့အတူပူးပေါင်းပြီး WHO ကထုတ်ပြန်လိုက်ပါတယ်။လေ့လာတွေ့ရှိခဲ့တဲ့သုတေသနတွေအရကလေးငယ်၄ဦးမှာ2ဦးဟာရုပ်ပိုင်းဆိုင်ရာမတရားပြုကျင့်ခံရရပြီးမိန်းကလေး၅ဦးမှာ2ဦးနဲ့အမျိုးသားနဲ့ယောက်ျားကလေးငယ်73ဦးမှာ2ဦးဟာလိင်ပိုင်းဆိုင်ရာမတရားပြုကျင့်ခြင်းကိုခံကြရတယ်လို့ဆိုပါတယ်။
ဗုဒ္ဓဘုနဲ့နေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြီးခဲ့တဲ့သတင်းပတ်က Texas ပြည်နယ် Dallas မြို့မှာချောင်းမြောင်းပစ်ခတ်ခံခဲ့ရတဲ့ရဲအယားရှိ၅ဦးတို့အတွက်ကျင်းပတဲ့အောက်မေ့ပွဲဝတ်ပြုဆုတောင်းပွဲကို American သမ္မတ Barack Obama ကိုယ်တိုင်အင်္ဂါနေ့ကတက်ရောက်ဂုဏ်ပြုခဲ့ပါတယ်။ကြာဆုံးခဲ့ကြသူတွေအတွက်ရည်စူးကျင်းပတဲ့အဲ့ဒီဆုတောင်းပွဲအခမ်းအနားကိုနိုင်ငံရေးသမားတွေရဲအမှုတန်းတွေအပြင် American သမ္မတဟောင်းတဦးလည်းတက်ရောက်ခဲ့တာပါ။ VOA သတင်းတော့ Amanda Scott သတင်းပေးပို့ထားတာကိုဒေါ်လာလတန်းကဆက်ပြီးတင်ပြမှာပါရှင်
။မချာသီမီကလူဝီဇီယားနားနဲ့ Minnesota ပြည်နယ်တွေမှာလူမဲနှစ်ဦးကိုလူပြူရဲတွေကပစ်တက်ခဲ့တဲ့ဖြစ်ရပ်တစ်ခုနဲ့ပတ်သက်လို့ဒေါသထွက်ခဲ့တဲ့လူမဲစစ်မှုတဟောင်းတဦးကပြီးခဲ့တဲ့သတင်းပတ်ကဒါလတ်စ်မြို့မှာလူပြူရဲရရှိ၅ဦးကိုချောင်းမြောင်းပစ်တက်ခဲ့တဲ့အတွက်အမေရိကန်နိုင်ငံတစ်ဖက်မှာတရားဥပဒေထိန်းသိမ်းတဲ့ရဲတွေကြားလူမျိုးရေးခွဲခြားတဲ့စိတ်ဓာတ်ရှိတဲ့အကြောင်းအခြေတည်အငင်းပွားမှုတွေတိုးလာခဲ့တာဖြစ်ပါတယ်။ခုလိုချောင်းမြောင်းပစ်တက်ခံခဲ့ရတဲ့ရဲရရှိ၅ဦးတို့အတွက်ဒါလစ်မှာအင်္ဂါနေ့ကယေဇူးကျင်းပတဲ့ဝိပုစုတောင်းပွဲမှာသမ္မတဥပမာကမိကွန်းပြောကြရမှာနိုင်ငံတော်လူတွေအနေနဲ့စိတ်ဝေဒနာခံစားနေကြရတယ်ဒီစိတ်ဝေဒနာခံစားမှုကနေခံနိုင်ရရှိတဲ့စိတ်ဓာတ်ပေါက်ဖွားလာစေမှာဖြစ်တယ်လို့တက်ရောက်လာတဲ့ပူဆွေးတော့ကရောက်နေကြသူတွေကိုပြောကြရင်ကြာဆုံးခဲ့တဲ့ရဲရရှိ၅ဦးတို့ကိုဂုဏ်ပြုခဲ့ပါတယ်
Like police officers across the country, these men and their families shared a commitment.
နိုင်ငံတော်မှာရှိတဲ့တခြားရဲအယားရှိတွေနဲ့ထပ်တူပါပဲ။ကြာဆုံးခဲ့ကြတဲ့ဒီအမျိုးသားတွေနဲ့သူတို့ရဲ့မိသားစုတွေဟာနိုင်ငံအကျိုးတည်ဖို့ရေးအတွက်တန်ဓေဋ္ဌံခိုင်မာမှုကိုမျှဝေခံစားကြတာဖြစ်ပါတယ်
။ဒါအပြင်သမ္မတကသူ့ရဲ့မိကွန်းမှာအမေရိကန်နိုင်ငံတွေနဲ့တွေးကွဲနေတဲ့ဆိုတဲ့အမြင်ခံရတာမျိုးကိုလည်းသူ့အတွေနဲ့လက်မခံကြောင်းပြောခဲ့ပါလေ
But Dallas I'm here to say we must reject such despair. I'm here to insist that we are not as divided as we seem. And I know that because I know America. I know how far we've come against impossible odds.
Dallas မြို့ကနေကိုကျွန်တော်ပြောလိုတာကအခုလိုခံစားနေရတဲ့စိတ်ဓာတ်ကြစရာအခြေအနေအတွက်လက်မြောက်အရှုံးမပေးပါနဲ့လူတွေထင်နေသလောက်ကျွန်တော်တို့တွေတွေးမကွဲကြဘူးဆိုတာကိုအလေးနဲ့ပြောဖို့ကျွန်တော်ဒီကိုရောက်လာတာလည်းဖြစ်ပါတယ်ဒီလိုပြောနိုင်တာကလည်းအမေရိကန်ပြည်ထောင်စုအကြောင်းကျွန်တော်ကောင်းကောင်းကြီးနားလည်ထားလို့ပါလုံးဝမကျော်လွန်နိုင်ဘူးလို့ယူဆခဲ့တဲ့အခက်အခဲတွေကိုအတိတ်ကကျော်လွန်နိုင်ခဲ့လို့ကျွန်တော်တို့နိုင်ငံအခုလိုခီးပေါက်နိုင်ခဲ့တာဖြစ်တယ်ဆိုတာကိုလည်းကျွန်တော်သိထားလို့ပါ
အောက်မေ့ပွဲဝတ်ပြုဆုတောင်းပွဲအခမ်းအနားကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်တက္ကစီနဲ့အုတ်ချုပ်ရေးမှူးဟောင်းဖြစ်တချိန်ကတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်သမ္မတဟောင်းဂျော့ချ်ဘူးဘွတ်လည်းတက်ရောက်ခဲ့ပါလေ။နိုင်ငံနေနဲ့စိတ်တော့ကရောက်နေတယ်။ဝန်내ပူဆွေးနေကြတယ်ဆိုတာမှန်ပေမဲ့အစဉ်အမြဲတော့ဒီနိုင်ငံသားတွေဖြစ်ကြတဲ့အတွက်ကျေးဇူးတင်ကြတာဖြစ်တယ်လို့မစ္စတာဘွတ်ကပြောပါလေ
။ At our best we know we have one country, one future, one destiny. We do not want the unity of grief.Nor we want the unity of fear.
ကျွန်တော်တို့ဟာတနိုင်ငံနဲ့အနာဂတ်လည်းဒူကန်ကျင်းမာလည်းတခုတည်းရှိရတယ်ဆိုတာကိုကျွန်တော်တို့အားလုံးနားလည်သဘောပေါက်ထားကြတာဖြစ်ပါတယ်။ပူဆွေးတော့ကရောက်မှုတွေဆုံစည်းရမဖြစ်စေခြင်းတို့အကြောက်တရားစူးစီးရနေရာလည်းမဖြစ်စေခြင်းကြပါဘူး။ကျွန်တော်တို့အနေနဲ့မျှော်လင့်ချက်မေတ္တာကရုဏာနဲ့မြင့်မားတဲ့ရည်မှန်းချက်ပေါင်းစုံရနိုင်ငံဖြစ်စေခြင်းကြတာဖြစ်ပါတယ်
။ Dallas ရဲ့ Modern Mason Symphony အဆောက်အဦမှာကျင်းပခဲ့တဲ့လူစီကားလာပြီးဝင်းနေပွေရာကောင်းထားတဲ့အောင်မေပွဲဝပြုဆူတောင်းပွဲအခမ်းအနားမှာကြာဆုံးခဲ့ကြတဲ့ရဲရရှိတဦးချင်းစီအတွက်ယူဆပြီးလွတ်နေတဲ့ခုံ၅ခုံကိုထားခဲ့တာကိုလည်းမြင်တွေ့ခဲ့ရပါတယ်ရှင်
။ဒေါ်လာလတ်တန်းပြောပြသွားတာပါရှင်။
democracy thun tit sa myama nai ngam ma ro lu khwin yin ne patat lu so yin sia a chein ni ri shi ni de de lo ka ba tawan lwet lat mu ne lu khwin yin hnit tin saung yet ni de phwe ri ka pyo lai par de american outlook daw nai ngam ja yi ya committee ma july la 12 yet ni dong ka ba tawan so wa ni se lu khwin yin chein ni ri ne patat de cha na pwe ma a khu lu pyo cha kha da ba a pye song ko ro mat su myet mon ga tin sat ma wa shin Kababo ma, Iran, Syria, Russia, apien, IS apwelu, Sedwejo apwere, Lukunye chopamu, Bada yea, Lunesure, Pine, Kaniamu, Amyotamine, Minkling, Thaneti, Piaian, Kaniare, Lugongumu, Shwebian Lodare, Kitte, Jejun with the Pue, Kainse, Kaniamu, Miagoria, the Yo, Vietnam, Abawe, Nangandoro, Miamma, Achigan, Nangaye, Sanya, Lobang, Gwendwe, Nyimbe, Kaniara, Lumio, Kabadawanga, Lukunye, Chiniriha, Bobiro, Justin Lanirello, America Outlook Door, Nanganjaya Comedy Ma Pilocated Jana Bwema, Comedy Ogotap Chide, California Bina Republican Amma Ed Rice Ka Pyo Jage Bare, Kabadoan, Lukuye Chopahmu Achi Ni Sowa Ninja Zebe Lu Tibe Yare, Human Rights Under Siege Worldwide Sure Gonsene, July La Sanyani Inganiga Chimbagere Jana Bwema, Kabadoan, Lukuye Achi Ni Riga, American Pirangzu Apo Tayahmu Shirago, Jana Bwe the Babadi Lep Chide, Mr. Rice Ka Kulu Pyo Jage Bare.
U.S. national security is bolstered when states are stable, and stability ultimately depends on respect for fundamental human rights.
Nangandia, Tinimua, American, Mudalun, you would have to go pissy. Tinimua, Chigan, Luke, who you go, Liza Lanare, Poma, Longa Mujuare. American Nangandia, Mura, Chamada, Niyama, Luke, who you go, Lippe, who Mapinang be met, Luke, who you would have been Sinabo Luabare. Luke, when you go, Ted Mutter, Cheney, Majakna Sinibare.
Kabadawa, Luke, when you chain your bajao, sell it just any delay, Pianle, Dota, Gamu, and below loading the lesserago, Timbia, Swinijare, Jana, Wema, Layout, Trasu, Timbia, Jadu, the Chugale, Mimanangan, Luke, when you chain your ego, Timbia, Jabare, Luke, when you a pinnick song, say you winged him, Mimanangama, Akuro, NLD Usane, Democracy, Asoya, Ocho Nainaha, they go, Tujare, Pianle, Pipime, Dota, Polure, Tenere Chini Zebelo, Kabadawa, Lula Mugo, Mindinide, Freedom House here Ogata, Mark B. Lagonga, Kulu Pio Jagebare.
Another glimmer of hope is in Burma, where an overwhelming victory for Aung San Suu Kyi's National League for Democracy represents a remarkable turnaround. But ethnic and religious tensions persist with violence.
Nolinja Yangjigo, Miniaragaro, Mimanangama, Don San Suu Kyi, Usane, Anadi Padiga, Yuka Buema, Abiata, and Yagaraga, Tuchare, Abianle, Kupipare. ဒါပေမဲ့လူမျိုးရေးဘာသာရေးအခြေခံနဲ့တင်းမာမှုတွေရှိနေသေးဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ခရီးယံဘာသာအဓိကကိုးကွယ်ကြတဲ့ကချင်တိုင်းသားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အောင်မြင်ဖို့ Freedom House က
မြန်မာနိုင်ငံမှာစစ်တပ်အကြီးအကဲတွေရဲ့ထောက်ခံမှုမပါဘဲနဲ့စစ်မှန်တဲ့ဒီမိုကရေစီပြောင်းလဲမှုတွေမဖြစ်နိုင်ဘူးဆိုတာကိုလည်းသူကထောက်ပြထားပါတယ်။စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးဖြစ်တယ်လို့လွှတ်တော်ရဲ့ဆောင်ရွက်နိုင်မှုဟာလည်းအကန့်အသတ်တွေရှိနေသေးတယ်လို့ပြောပါတယ်။NLD အစိုးရအနေနဲ့နိုင်ငံရေးအရထိခိုက်နိုင်တဲ့အချက်ကိုအကယူမဆိုင်ပဲလူနည်းစုတွေရဲ့အခြေခံအ သွားပါတယ်သူတင်ပြခဲ့သလိုမြန်မာနိုင်ငံမှာလူနည်းစုတွေရဲ့အရေးဖိနှိပ်ခံရဆဲပဲလို့ The George W. Bush Institute ရဲ့ Human Freedom Initiative အဖွဲ့ညွှန်ကြားရေးမှူး Amanda Schnetzer ကလည်းထောက်ပြပါတယ်
The Institute's Liberty and Leadership Forum is helping develop young leaders in Burma who are playing important roles in their country's democratic opening.For more than 2 decades, U.S. policy focused on isolating Burma's military junta.
မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲမှာအရေးပါတဲ့ခန့်ကဏ္ဍကနေပါဝင်ဆောင်ရွက်နေကြတဲ့လူငယ်ခေါင်းဆောင်တွေရဲ့ခေါင်းဆောင်မှုအရေးအသွေးမြင့်တင်နိုင်ရေးအတွက် Bush Institute ရဲ့ Leadership Forum ကနေအကူအညီဆောင်ရွက်ပေးနေပါတယ်။နှစ်ပေါင်း20ကျော်မြန်မာစစ်အစိုးရကိုထိကျန်ဖြစ်ရေးနဲ့ဒေါက်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေအောင်မြင်မှုရရေးအတွက်ကိုအမေရိကန်ကအာရုံစိုက်ပြီးမူဝါဒချမှတ်ဆောင်ရွက်ခဲ့တာပါအခုချိန်မှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေရဲ့အခြေအနေတွေအပါအဝင်စိုးရိမ်စရာလူခွင့်ရေးအခြေအနေတွေရှိနေစေဖြစ်ပါတယ်အာရှဒေသမှာတရုတ်ကသူ့ရဲ့ဩဇာလွှမ်းနိုင်မှုမရမကလှုပ်လာနေတာနဲ့အမျှအမေရိကန်အတွက်မြန်မာနိုင်ငံဟာမဟာဗျူဟအရာပို့ပြီးတော့အရေးပါလာပါတယ်
အင်္ဂါနေ့တော့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲမှာ Freedom House Bush Institute အဖြစ် Religious Freedom Institute, The Council for Global Equality တို့ကအကြီးအကဲတွေကလည်း American ရဲ့နိုင်ငံခြားရေးမူဝါဒမှာ Democracy နဲ့လူ့အခွင့်အရေးကိစ္စတွေကိုအလေးထားထည့်သွင်းဖို့ဘာကြောင့်အရေးကြီးသလဲဆိုတဲ့အချက်တွေကိုတင်ပြသွားခဲ့ကြပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။မဘာသာအဖွဲ့ကိုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကြီးကညီသည့်အခါမှအတိမတ်ပြုခဲ့ခြင်းမရှိကြောင်းတန်ခါမဟာနာယကအဖွဲ့ဦးဆောင်ဆရာတော်ကြီးတွေကပထမဆုံးအချိန်မနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်မဘာသာဟာ2013ခုနှစ်ဂိုင်းပေါင်းစုံတန်ခါညီလာခံကြီးကနေပောက်ဖွာလာတဲ့ဆိုတဲ့အချက်ဟာလည်းမှားယွင်းကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကိုနိုင်ငံပိုင်ရုပ်သံသတင်းဌာနမှမနေ့ကအခုလိုဖတ်ကြားသွားပါတယ်။
အပိုင်၃မဘာသာအဖွဲ့ဤသဘောထားထုတ်ပြန်ချက်အပိုင်၂ကာကြီးတွင်ဖော်ပြထားသည့်အတိုင်းအဆိုပါမဘာသာအဖွဲ့သည်ဂိုင်းပေါင်းစုံတန်ခါညီလာခံကြီးမှပောက်ဖွာလာခြင်းလုံးဝမဟုတ်ပါ1980ပြည့်နှစ်ဂိုင်းပေါင်းစုံတန်ခါညီညွတ်ရေးအတွက်ကျင်းပပြုလုပ်ခဲ့သည့်ပထမအကြိမ်ဂိုင်းပေါင်းစုံတန်ခါအစည်းအဝေးပွဲကြီးမှစ၍2014ခုနှစ်တွင်ကျင်းပသည့်ပြင်ဆင်မှုအကြိမ်ဂိုင်းပေါင်းစုံတန်ခါအစည်းအဝေးကြီးအထိဂိုင်းပေါင်းစုံအစည်းအဝေးကြီး၅ကြိမ်ကျင်းပပြီးဖြစ်တော်လဲမြေတီဂိုင်းပေါင်းစုံအစည်းအဝေးကြီးကများမဘာသာအဖွဲ့ကိုအတိအမှတ်ပြုခြင်းတရေတီပောက်ဖွားစေခြင်းမရှိခဲ့သည့်အပြင်မဘာသာဟူသောအတုံးနှုံးကိုပင်ခေါ်ဝေါ်သုံးစွဲခဲ့ခြင်းအလျင်မရှိခဲ့ပ
ါဒါအပြင်ဇူလိုင်လ9ရက်နေ့ကထုတ်ပြန်တဲ့မဘာသာအဖွဲ့ရဲ့ကြေညာချက်မှာပါတဲ့အချက်လက်တွေဟာမှားယွင်းနေပြီးနိုင်ငံတွင်းပြည်သူအများကိုယုံမှားတန်တရားဖြစ်စေနိုင်တာကြောင့်အခုလိုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့အနေနဲ့အများပြည်သူသိအောင်ကြေညာချက်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့တိပအထေဆိုင်အပြည်ပြည်ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ရဲ့သဘောထားကိုကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဦးကောဝီတာကအခုလို VOE ကိုမိတ်ကြားပါတယ
်။တန်ခါစီမင်းလုံထုံးလုံနည်းတဲ့သူတို့ရှင်းလင်းပြီးတော့ထုတ်ပြန်သွားတော့ဗောကျိုးစုပါလေကျိုးစုတယ်ဆိုတာတော့ဘုန်းဘုန်းတို့ဒီလိုအငင်းပွားနေတဲ့အချိန်မှာအခုလိုအေးစီစီပြီးသွားလို့ရှိရင်ကျိုးစုရမှာဗောအဲတော့သူကမဘာသာအဖွဲ့ကိုအနေငရတကမာနကအဖွဲ့ကအတိမတ်ပြုခြင်းမရှိကြတာအမှန်ပဲလို့ဘုန်းဘုန်းတို့ထင်နေဘာလို့သူတို့ကြေညာချက်ထုတ်ပြီးတော့ဟိုအတိမတ်ပြုတာလည်းမရှိဘူးလေအဲလိုဆိုတော့တရားကမဘာသာအဖွဲ့ကအနေငရတကမာနကအဖွဲ့ကကြေညာချက်ထုတ်တယ်လို့ပဲသူတို့တရားမဝင်အဖွဲ့လိုပဲဘုန်းတို့ထင်ပါလေ
မဘာသာဟာတန်ခါနာယကလက်ဆွဲပါတန်ခါအဖွဲ့အစည်းစည်းမျဉ်းတွေနဲ့ညီညွတ်တဲ့အဖွဲ့အစည်းမဟုတ်ကြောင်းတန်ခါမဟာနာယကအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့လေအမေရိကန်ပြည်ထောင်စုမှသတင်းသုံးနေထိုင်နေတဲ့တန်ခါရောအရှင်ဇဝနာကအခုလိုမိန့်ကြားပါတယ
်မဟာနာယကဆရာတို့ဒီကြီးညာတဲ့ကြီးညာတဲ့မှာလုံးဝဆိုရင်ဆိုတော့ပေါ်အောင်ဝိသေသနာဟောတဲ့ကြောင်လုံးဝနှစ်ခါထပ်ပြီးတော့ဥစ္စာကိုသုံးလေးခုတွေ့ရတွေ့ရတဲ့ခါကျတော့အော်ခါခါဒီဒီကိုဆန်းကျင်လို့ညင်းလို့ကြီးဖြစ်သွားတာပေါ့နော်ဘလို့ပြောနေတဲ့ဥစ္စာတွေကတခုမှမမှန်ဘူးကြီးဟိုတန်ခါနာရီကဆရာတော်ကြီးရဲ့ကြီးညာချက်နဲ့သူတို့စီနာပြောင်းပြန်ရင်းလို့ဖြစ်သွားတဲ့ခါကျတော့သူတို့ကအာဂိုတကြီးနဲ့သူတို့ဘာလို့လို့မှန်နေဆိုတဲ့အမြင်ဆရာတော်ကြီးလောက်တဲ့ဥစ္စာတစ်စက်မှမမှားနိုင်ဘူးလို့ယူဆတဲ့သူတွေခဲမှာကိုယ်တိုင်တော့ဘလို့ဖြစ်သွားလဲဆိုရင်ငါတို့မှန်တယ်လို့လက်ခံထားတဲ့ဥစ္စာကိုဒီဘက်ကလည်းဆရာတော်ကြီးပြောတာဟုတ်ဟိုဘက်ကလည်းဆရာတော်ကြီးပြောတာဒီဘက်ကလည်းဆရာတော်ကြီးပြောတာဒါပေမဲ့ဒီဘက်ကဆရာတော်ကြီးကတည်ဝင်ဆရာတော်ကြီးအဲ့ဒီဝင်ဟိုလောက်ပိုင်ဝင်ကြီးတဲ့ဆရာတော်တွေအဲ့လောက်ပိုင်ဝင်ကြီးတဲ့ဆရာတော်တွေကသူတို့ပြောတဲ့စီကံနီလန်းဆိုတာတွေလည်းမဟုတ်ဘူးမားတယ်ဆိုတော့ဒါကတော့မှခါးခါးသီးသီးနဲ့ညင်းပင်ချင်းခါရတဲ့ခါကြတော့အတို့အလင်ခံပြီလားလို့ဆိုတဲ့အတိအရတော့အင်းဒီကိုတာမန်လူတွေထဲမှာဝင်သွားလိမ့်မလို့တင်တယ်ဆရာတော်ကြီးရဲ့လှုပ်ထုံးလုံးကြီးကတကယ်ကိုအမှန်ကိုဖြစ်တင်တာပေါ့အဲ့ဥစ္စာသူတို့ပြောတဲ့ဥစ္စာကြီးတစ်ချက်မှမမှန်ဘူးဆိုတဲ့ဥစ္စာဘာလို့အဲ့ဒီမမှန်တဲ့ဥစ္စာကိုမှန်တယ်ဆိုပြီးတော့လူလူရှားထဲမှာပေါ့သတင်းဆောင်နေနေတယ်ပေါ့လင်ညာပြောရတဲ့တတ္တိကိုဘာလို့များအဲ့ဒီဟိုဆရာကြီးမရှိသွားတာလေ။အဲကြောင့်လေရဲရတာလေနော်။အဲဒီဥစ္စာကလည်းဦးနေနေတန်းအံ့တော်ဖြစ်ရတဲ့ကိစ္စ
။မဘာတာကိုစတင်ဖွဲ့စည်းချိန်မှာအရင်ကတန်ခါမဟာနာယကအဖွဲ့မှာတာဝန်ယူခဲ့ပူးတဲ့ဆရာတော်ကြီးတချို့ပါဝင်ခဲ့တာပါ။ဇူလိုင်လ9ရက်နေ့ကထုတ်ပြန်တဲ့မဘာတာရဲ့ကြေညာချက်မှာတော့သူတို့အဖွဲ့ရှိဖို့မလိုအပ်ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာမဘာသာအဖွဲ့အစည်းပေါ်မလို့မုံထားရန်ညိုးပွားတာဖြစ်ပြီးဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုကြောင်းဖော်ပြထားပါတယ်ရှင်
တို့တစ်ခုနဲ့နေနေခင်ဖီယိုမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ
အရင်ကစစ်အစိုးရစန့်ကြီးလှုပ်ရှားမှုတွေကြောင့်ဂျပန်နိုင်ငံမှာနိုင်ငံရေးခုံလုံးကွေးနဲ့တရားဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ဖို့အခက်အခဲရှိနေတဲ့ကိစ္စမှာသက်ဆိုင်ရာမြန်မာတန်ယုံတွေကိုဆက်သွယ်အကူအညီတောင်းခံလာမယ်ဆိုရင်လိုအပ်တဲ့အကူအညီတွေကိုပေးသွားဖို့စီစဉ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်အပြည့်အစုံ
နေထိုင်ရင်စေအစိုးရစန့်ကျင်ရေးလုပ်ခဲ့ကြတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေဟာဂျပန်နိုင်ငံမှာနိုင်ငံရေးခုလွန်ခွင့်ရခဲ့ကြပေမဲ့ဂျပန်နိုင်ငံသားအဖြစ်မခံယူကြဘဲနေထိုင်လာခဲ့ကြသူကအများစုဖြစ်ပါတယ်။အရသာအစိုးရဖြစ်တဲ့ NLD အစိုးရလက်ထက်ကိုတိုင်းမျိုးကိုပြန်ဖို့လှုံ့ဆော်လာချိန်တိုကျိုမြို့ကမြန်မာတန်ရုံးမှာမြန်မာပတ်စပို့နိုင်ငံကူးလက်မှတ်ပြန်ထုတ်ယူဖို့အခက်အခဲတွေနဲ့ကြုံနေရတယ်လို့တိုကျိုမြို့ကမြန်မာဒီမိုကရေစီရေလှုပ်ရှားသူဦးတန်းဆွေကပြောပါတယ
်။အခုချိန်မှာဟိုစစ်ဆိုးရမဟုတ်တော့ဘူးဒီဒီမိုကရေစီဆိုးရဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ခုနိုင်ငံကိုပြန်သွားခြင်းတယ်။အဲဗမာနိုင်ငံကိုပြန်ဖို့အတွက်ခုနိုင်ငံရဲ့စာအုပ်ကိုပြန်ကန်ခြင်းတယ်။ဒါဒီတန်ရုံးကိုဆက်သွယ်မိန်းမတဲ့အခါမှာဟိုအခွန်ဆောင်ပါဆိုပြီးတော့ပြောတာရှိတယ်။အဲ့ဒါကြောင့်ခေါ်ဆောင်မဆိုကျွန်တော်တို့ double tax ဖြစ်နေတယ်။ကျွန်တော်တို့မှလည်းအလုံးလုံးပြောကြတဲ့ဝင်ငွေတစ်ခုတည်းကိုခုနှစ်ခါဆောင်ရတယ်နှစ်ခါဆောင်ရတယ်ဖြစ်နေပါတယ်အဲ့တော့အခုချိန်ကျတော့မှဗမာနိုင်ငံပြန်မယ်လို့လည်းလုပ်လိုက်တော့ဒီရင်တော့အခွန်ကျန်ပါတယ်ဆိုပြီးတော့ကုန်ကောက်တဲ့ကိစ္စတွေကဒီမှာဗမာနိုင်ငံသားတွေတို့ကိုအင်မတန်ဝန်ဖို့ဝန်ကြိုးအင်မတန်ကြီးတယ်ဗမာနိုင်ငံသားဖြစ်တယ်မဖြစ်ဘူးဆိုတော့ထောက်ထားကိုရောက်ဖို့အတွက်ဒီအခွန်ဆောင်ရဖြစ်တယ်ဆိုတော့ဟိုဥပဒေကမတရားဘူးလို့ထင်တယ
်ဂျပန်နိုင်ငံမှာနေထိုင်အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေကိုစေအစိုးရလက်ထက်ကနေ2011ခုနှစ်အထိဝင်ငွေကွန်အဖြစ်တစ်လကိုဂျပန်ယန်1000တိုကျိုမြန်မာတန်ရုံးကကောက်ခံခဲ့တာပါ2011ခုနှစ်နောက်ပိုင်းကစပြီးနိုင်ငံသားရောက်မြန်မာတွေတန်ရုံးမှာဝင်ငွေကွန်ဆောင်စရာမလိုတော့ဘူးလို့ဦးသိန်းစင်အစိုးရလက်ထက်မှာကြေညာခဲ့ပါတယ်နိုင်ငံတကာရောက်နိုင်ငံရေးခုလုံခွင့်ရထားသူတွေကတော့မြန်မာတန်ရုံးကိုအခွန်ဆောင်လိမရှိကြပါဘူးအခုလိုနိုင်ငံရေးအပြောင်းအလဲတွေရှိလာချိန်မှာမြန်မာနိုင်ငံပြန်လာခြင်းသူတွေအတွက်အကူအညီပေးဖို့အစဉ်သင့်ရှိကြောင်းမြန်မာနိုင်ငံသားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကရှင်းပြပါတယ
်ကျွန်တော်တို့နိုင်ငံသားဝန်ကြီးရနေလို့ကျွန်တော်တို့လမ်းညွှန်ထားတာရှိပါတယ်မြန်မာနိုင်ငံသားတွေဒီနေ့ဘယ်လိုနေထားပဲရှိရှိမြန်မာနိုင်ငံသားရောမြန်မာနိုင်ငံသားဆိုတဲ့ဟာကိုတော့သိဖို့လိုအပ်တယ်လိုအပ်တဲ့အကူအညီတွေပေးပါလို့ကျွန်တော်တို့လမ်းညွှန်ထားတာရှိပါတယ်အဲ့ဒီလမ်းညွှန်ချက်နဲ့ညီကျွန်တော်တို့ကနေပြီးတော့မြန်မာပြည်ကနေပြီးတော့တရားဝင်မဲ့ထွက်သွားတဲ့ပြည်ဖြစ်စေတရားမဝင်မဲ့ထွက်သွားတဲ့ပြည်ဖြစ်စေဟိုးလာပြီးတော့ဆက်တွေ့ပြီးတော့ကုညီတောင်းတဲ့မြန်မာနိုင်ငံသားတွေကျွန်တော်တို့ကုညီဖို့ဆင်ရှိပါတယ
်သမရယိုးနိုင်ငံတော်အတိုင်ပင်ခံဝန်ကြီးနဲ့နိုင်ငံသားကြီးဝန်ကြီးဌာနအပါအဝင်အခြားသက်ဆိုင်ရာဝန်ကြီးဌာနဒေသီလိမ့်မှုပြီးပေးပို့တဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့မေတ္တာရက်ခံလွှာမှာတော့သူတို့အနေနဲ့ဂျပန်အစိုးရကိုရောမြန်မာအစိုးရကိုပါဝင်ငွေကွန်နှစ်ခါပေးဆောင်နေရတဲ့အတွက်ဝန်တို့ဝန်ဖို့ဖြစ်နေတယ်လို့ပြောထားတာပါဒါပေမဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံတစ်ခုတည်းကသာအခွန်ကောက်ယူကြမယ်လို့မြန်မာအစိုးရနဲ့ဂျပန်အစိုးရတို့ကြားနှစ်နိုင်ငံသဘောတူထားတာမျိုးမရှိတဲ့အတွက်စစ်အစိုးရလက်ထက်ကကောက်ခံခဲ့တဲ့ဝင်ငွေကွန်တွေကိုမြန်မာနိုင်ငံသားတွေပေးဆောင်ဖို့တော့လိုလိမ့်မယ်လို့ဦးအောင်လင်းကပြောပါတယ
်နိုင်ငံသားပြောက်ပါဆိုလို့ရှိရင်နိုင်ငံသားဖြစ်နေတဲ့အချိန်မှာခွန်ထားဆောင်ဖို့တာဝန်ရှိပါတယ်သူရောက်နေတဲ့နိုင်ငံရဲ့ဥပဒေကိုလည်းလိုက်နာဖို့သူခွန်ဆောင်ရတာလည်းမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံမှာသူတို့ကြားမှာ avoidance of double taxation ဆိုတဲ့ကိုနှစ်ထပ်ပေးဆောင်နေရနေပြီးတော့ကျွလွတ်တဲ့သဘောတူညီချက်လက်မှတ်ရေးထိုးရတာမရှိပါဘူး။ဒါကြောင့်မို့သူတို့အနေနဲ့တစ်ချိန်တော့ကတော့အဲ့ဒီအချိန်မှာသူတို့မြန်မာနိုင်ငံကူးလက်မှတ်ဆိုင်ဆောင်ခဲ့တယ်တော့ကသူတို့ကမြန်မာနိုင်ငံသားဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့ကိုပေးဆောင်လို့ဂျပန်သူတို့နေတဲ့နိုင်ငံမှာသူပေးဆောင်တာဖြစ်ပါတယ
်။ဒါပေမဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့စီအစိုးရလက်ထက်ကကောက်ခံခဲ့တဲ့အခွန်ကိုတော့ပေးဆောင်လို့စိတ်မရှိကြဘူးလို့ဦးတန်းဆွေကပြောပါတယ်
။ဒီလက်ရှိအစိုးရနဲ့ကျွန်တော်တို့ကအခွန်ဆောင်တင်မဆောင်တင်မို့လေဒါတွေကိုကျွန်တော်တို့ကပြည်ပြည်နဲ့နဲ့ဆွေးနွေးတင်ပြခွင့်ရမယ်ဆိုလို့ရှိရင်ဒီမိုကရေစီအစိုးရလက်ထက်မှာကျွန်တော်တို့အခွန်ပေးဆောင်ဖို့အတွက်ကျွန်တော်တို့ကအစီအစဉ်ရှိတယ်။ဆေးအစိုးရနဲ့ပြီးတော့ကျွန်တော်တို့ကိုတစ်ဖက်ကနိုင်ငံသားတွေရဲ့ဆင်းရဲတဲ့အချိန်မှာအဲ့တခါကျွန်တော်တို့ရဲ့မိသားစုကျွန်တော်တို့ညီကောင်မတွေကိုအမေတောင်ဒုက္ခပေးပြီးတော့အမေတောင်ကိုဖိအားပေးနေတဲ့အချိန်မှာကြောက်တဲ့သရိုသမတ်တဲ့အခွန်တွေကိုကြတော့ကျွန်တော်ပေးချင်ဆန္ဒမရှိပါဘူး
2012လေအတီထုတ်ပြန်တဲ့ဂျပန်အစိုးရရဲ့စီးရင်အရဂျပန်နိုင်ငံမှာမြန်မာနိုင်ငံသား9000နီးပါးရှိပြီးလွတ်လပ်တဲ့အဖွဲ့အစည်းတွေကတော့ဂျပန်နိုင်ငံမှာမြန်မာနိုင်ငံသား2000ထက်မနည်းရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုညာဝေးအောင်ပါရှင်မချာခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ကျွန်တော်တို့တောင်းနေလူခံစားတွေမှာဘာမှအပြောင်းလဲဆိုတာကျွန်တော်မတွေ့ရပါဘူး။ထောက်ခံစားတစ်ချက်တောင်းရင်ထောက်လိုက်ရပေးရတယ်။ကော့ဖီစိတ်ဆက်ယူစိ
တ်ဒါကတော့ရပ်ပေါင်းတရာအတွင်းအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်မှာသောရရှင်တွေရဲ့အမြင်တွေပါဝင်ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုထုတ်နေတဲ့အခါမှာအပြည့်စုံနားဆင်ရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင
်မြန်မာအောင်ဆန်းစုကြည် Falling Star or Beacon of Hope မြန်မာပြည်အတော်အောင်ဆန်းစုကြည်ကျွေလွင့်သွားတဲ့ကျဲပွင့်လားဒါမှမဟုတ်မျောလင်းချက်ရောင်ကြီးလားဆိုတဲ့ကောင်းစဉ်နဲ့ Dennis Gray နဲ့ Esther Tucson တို့ရေးသားထားတဲ့သုံးသပ်ချက်ကို bigstory.ap.org မှာဖတ်ရပါတယ်။နှစ်ပေါင်း30ကျော်လောက်ကမ္ဘာပေါ်မှာပြိုင်ဆန်းကင်းလောက်အောင်လေးစားခံရတဲ့နိုင်ငံရဲ့အကျဉ်းသားလူခွင့်ရင်းနဲ့ Democracy ဖြေကောင်းတော်အောင်ဆန်းစုကြည်အနာရပြီးရက်တရာရဲ့ပုံရိပ်ဟာကမ္ဘာစက်ခုံပေါ်မှာမှင်းမှင်လာနေပါတယ်။ Democracy အနာရှင်လူတော်တချို့ကကင်ပွန်းတက်လာကြပါတယ်။နိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်လာကြတာမြေသိမ်းပိုက်မှုတွေရပ်တန့်စေခဲ့တာကလွယ်လို့ရက်တရာအတွင်းစွန့်ဆောင်နိုင်မှုဆိုလို့ပြားစရာမရှိဘူးလို့လည်းဆိုကြပါဒါပေမဲ့တိုင်းပြည်တွေကလူများစုဖြစ်တဲ့ဗမာတွေအဖို့ကတော့သူဟာကပတ်အစီဆုံးပြည်တွင်းစစ်ကိုအဆုံးသတ်နိုင်မယ်ကျန်းမာရေးစောင့်ရှောက်မှုတွေပုံမကောင်းမွန်အောင်လုပ်နိုင်မယ်တရုတ်တို့ရဲ့မညာမရာခေါင်းမုံဖြတ်မှုတွေကရုံထွက်အောင်ဆောင်ရွက်ပေးနိုင်မယ်မျှော်လင့်ချက်ရောင်ကြီးဖြစ်နေတယ်ပါရာဇဝဲလောက်ရှိလာတဲ့ပြဿနာတွေပြည်လည်ဖို့ရက်တရာနဲ့မရဘူးရက်တထောင်ပေးရလိမ့်မယ်လို့တချို့ကဆိုကြပါတယ်မြန်မာနိုင်ငံပြည်ချရေးဝန်ကြီးကသူတို့အစိုးရဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်အောင်လမ်းကြောင်းမှန်ကိုချီတက်နေတယ်လို့ဆိုပါတယ်သို့တော်လည်းတခိုင်ဘက်ကမွတ်စလင်တွေနိုင်ငံသားဖြစ်ခွင့်ညှင်းပယ်ခံရတာစစ်တပ်ကတိုင်းရင်းသားဒေသတချို့မှာထိုးစစ်ဆင်နေတာတွေကိုဝေဖန်သူတွေလည်းရှိနေကြတာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတော့အစိုးရသည်ဟာဒီဟာတွေကိုဟန်တာနိုင်ဖို့တာဝန်ရောအခွင့်အလမ်းပါရှိနေတယ်လို့ပြည်ရလာကပြောခဲ့ပါတယ်။လူတွေကမျောလင့်ချက်သိမ့်ထားနေရပေမဲ့ NLD အစိုးရမှအာဏာအကန့်အသတ်နဲ့သာရှိနေတာဖြစ်တယ်လို့သတင်းစာဆရာကြီးဘတ်တလ်လစ်နာကဆိုထားပါတယ်။တချို့ကလည်းဒေါအောင်ဆန်းစုကြည်ဟာရက်တီချက်နိုင်ငံရေးအကျဉ်းသားမဟုတ်တော့ပဲလက်တွေ့ကျတဲ့နိုင်ငံရေးသမားဖြစ်သွားပြီလို့သုံးသပ်ကြပါတယ်။မဲဆန္ဒရှင်လူများစုကဗုဒ္ဓဘာသာတွေဖြစ်နေတဲ့အတွက်မွတ်စလင်တွေအရေးမကိုင်းတွယ်တာလို့သုံးသပ်သူတွေလည်းရှိပါတယ်။ပြည်သူလူထုအများစုနဲ့နိုင်ငံတကာရဲ့ထောက်ခံမှုကိုရရှိထားတာပဲမွတ်စလင်ဆန့်ကျင်သူတွေနဲ့စစ်တပ်ကိုကိုင်းတွယ်နိုင်ပါတယ်လို့ယူဆသူတချို့လည်းရှိနေပြန်ပါတယ်။ဘယ်လိုဝေဖန်မှုတွေပဲရှိရှိသူအစိုးရရဲ့အဓိကအောင်မြင်မှုကတော့သူတို့ဟာ1962ကစပြီးပထမဦးဆုံးသောအရသာအစိုးရဖြစ်လာပြီးလူထုအတွက်မျှော်လင့်ချက်ပေးနိုင်ခြင်းပဲဖြစ်တယ်လို့ဗတ်တစ်လက်နာကဆိုကြောင်းဤသာပါခင်ဗျာ The land of rising sun also rises Japan helps Burma tilt away from China မြန်မာနိုင်ငံတရုတ်နဲ့လမ်းခွဲစီဖို့ဂျပန်ကူညီဆိုတဲ့ခေါင်းစဉ်နဲ့ The American interest မှာဤသာထားတာကိုလည်းဆက်လက်တင်ပြလိုပါတယ်မြန်မာနိုင်ငံကိုအဖူးထစ်များတဲ့ဒီမိုကရေစီလမ်းကြောင်းမှာတွန်းနေတဲ့ဒေါအောင်ဆန်းစုကြည်ဖို့လူခွင့်ရေးတဲ့ပူပီးအန်ရရှိရဲ့ကိစ္စတွေရှိနေပါတယ်ဒေါအောင်ဆန်းစုကြည်ဟာရခင်စစ်အစိုးရလိုပဲတရုတ်နဲ့ဆင့်မြတ်သွားမှာကိုအမေရိကန်ကမလိုလားပါဘူး Piasnaga deu hab Nimanangaya Chimazon Tapbanzua, Tango ya Shisekane, Natanzungunet Dwin, Nimanangaya Lena Bizi Tausayakainu Hatiego Mikogayavare, Lizer Ne Yakainundo Yinimna Muriha, Deu Piga Lagera Pipare, Ero Bazuga Simbi Saturnimale. Akukamaro Japanga Asatubo Jubanivare. Japan, Myanmar, Suya, Tuchirang, we had Natown Selima, Yang, we, Kuzezon, billion jo, dollar, Samang, Naya, can't see a bit of. Pieting bigger, Jimmy Hong Haleve, Natown Setzon, Tenitamawe, Yang, we, billion bounce, Sonya, American dollar, Son, billion house, Sigarawa, Myanmar, G, Japan, Kung, the Yinya, Sin Hale, it was ready to all over. Sit down, I am a dear, Sinwa, Yojabo, UAV, Japan, Bobby, Flomu, and Lunida, Chipare. American company, Puaro, Thru, Suya, and Manning, about Danka Tamu, Sine, the Red, Wimadun, and Pinavare. Dajang, American in it, the young man in our tiny wood, that Japan, Mahami, you, Abiali, Mel, he that Harakna.
Ucho send up your Yataraba. Kuro, American, though, English, si single, Dola Latanga, Tinsamavashi.
Idiom
Loose cannon.
Pipari, Salumbanga L O O S E, loose ga chownida C A N N O N, cannon ga a meow suro. Sigbite kung it, diet diviga chownida meow po. D don't send the laragaro, timor locaga pipari. She don't ask the moji di ma, meow dwigo, de sounded she ama, meow jidwigo, gumba boma. တန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာဂုံးပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံနဲ့အတွဲကြောင့်ဟိုဘက်ဒီဘက်လိမ့်နဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲ့ပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင်းတလာတဲ့ idiom
John is known as a loose cannon. So his co-workers are very careful with what they say in the office.
John ha achao ne luye lu lu ti mya ja de. Da jaung tu lu pho kai me dwi ga yau ma saka pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
Loose
cannon.
တလလတန်းတင်ဆက်တဲ့အမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်ကိုVOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာပတ်စင်တင်ဆက်နေပါတယ်ရှင်အခုတော့မတ်တင်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညဒရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တော့မှာပါဒီအစီအစဉ်ကိုထုတ်လုပ်သူကတော့မတ်စုမှာပါရှင်
Mingla Nyatan Machin, Ingani Nyatan Tayalia seizing at Juzo Wadi. Digini Nyatan Maro says Unik Nagu, a dream up at Mazon, yet that soya, Darwin, you like it, yet bound the yapi longeji. Soya, the yet can a oo some yet chedrigo, swing it on the jabova. The yet the asura chain to drink maro, soya, the yet some yet chedrigo, pibi wawa, duyabus rama pin, I be melee. Soya, the ha, blue lantam you, duamale, nangang woo, blue bow some you, oo sound duamale, so that chillen, yet boma, sunset, jijabo washi. Now, pidure, lula chedrigo, blow, oo tape bans emele. Greek would dig up a loud account tear pomele, Ocho ye diabri, sumo ye tidi yaw yaw kind to a nine jay she the la da regule digata swinu tayama. Bena swinu chabu dreddy mandali, muroga, shinji, uting the unet, wyant, threnza, sia, sia, ucho ye minugo, peja, tabareshe. Jens own hoddy, so ya the nene, jet ya dream. ဘာရီရက်တရအတွင်ဒီဆောင်ရွက်ချက်တွေဟာအယက်သားအစိုးရတရဖြစ်လာပြီဆိုတဲ့အာမခံချက်ဒါဟာအားရစရာကောင်းတဲ့အခြေအနေရှိပါသလားရှင်ဆရာဦးကျော်ရင်မြင့်အရင်ဆုံးဆွေးနွေးပေးပါဆရာ
ဟုတ်ကဲ့အားရစရာရှိပါတယ်ဒီအစိုးရတဲ့အနေနဲ့ရက်တရစီမံကိန်းတွေချပြီးတော့မှဌာနဆိုင်ရာအလိုက်ကိုဌာနနဲ့ကိုအထောက်ကြိုးမှလုပ်နေတာကျွန်တော်တို့မျက်မြင်တွေ့နေရပါတယ်တကယ်လဲတိုးတက်မှုရှိပါတယ်အဓိကအကြဆုံးကတော့တိုင်းပြည်အတွက်သိလိုအပ်နေတဲ့ငြိမ်းချမ်းရေးရဖို့27ရာစုပြည်လုံးကြီးလာကံဖော်ဆောင်ရေးအတွက်အားထုတ်နေတာလဲတိုးတက်မှုတွေမြင်နေရတဲ့အတွက်ကြောင့်မို့လို့ကျွန်တော်ကတော့အစိုးရအစ်ကိုသဘောကျတယ်ကြိုက်ပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့ရှင်းနေကြီးဆရာဦးသိန်းတန်းဦးဆရာရောအစိုးရသည့်ရဲ့ဒီရက်တရအတွင်းဆောင်ရွက်ချက်တွေကိုလေ့လာပြီးတော့အစိုးရသည့်ဟာအယက်သားအစိုးရသည့်အဖြစ်အားရစရာကောင်းပြီလားသူတို့အလားအလာခြေနေဆရာဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့အချိန်ကတော့အလွန်တို့ပါတယ်ဒါပေမဲ့တူတော့တဲ့အချိန်တွေမှာဒီရတ္တရာစီမံကိန်းဆိုတာဘယ်တုန်းကမှဆစ်ဆိုးရဆက်ဆက်ကလုပ်ခဲ့ဘူးတာမဟုတ်ပါဘူး။ဒါအရသာဆိုးရရဲ့ဒီစေရနာနဲ့ဥတီချက်ပါဒီဟာကိုကျွန်တော်ဒီ framework format ချရလို့ကျွန်တော်ယူဆတယ်။အဲဒီမှာဌာနဆိုင်ရာအသီးသီးနဲ့နောက်ကနိုင်ငံကောင်းဆောင်တွေပါလက်ပတ်သွားပြီးတော့သူတို့အတက်နိုင်ဆုံးကြိုးစားလှုပ်ဆောင်တာကိုကျွန်တော်တွေ့ရတော့ဒီရတ္တရာတဲ့နဲ့တော့သိထိရောက်တဲ့ဟာဖြစ်တယ်လို့ကျွန်တော်မယူဆဘူး။တို့ရတွင်ဥတီချက်နဲ့လာရတော့မှန်းနေပြီ။တော့ဒီတိုင်းကျွန်တော်တို့ဆက်သွားဖို့တို့မယ်လို့ကျွန်တော်တို့ယူမယ
်။ကျမတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်။ကျမတို့သောရရှင်တယောက်ဖြစ်တဲ့ဦးစောလွင်ရှိပါတယ်ရှင်။ဆရာဦးစောလွင်ဝင်ရောက်ဆွေးနွေးပါရှင်
။ကျွန်တော်တို့ဟိုဝကောက်ထဲမှာဝဖြောင်းရှာနင်းနေကောက်တာဝဆောင်ပါသေးလို့ကျွန်တော်တို့ယူရတော့ပါလေ။ဘာလို့ဆိုတော့ကျွန်တော်တို့အရက်သားအစိုးရတက်လာတဲ့အချိန်ကစလို့ကျွန်တော်တို့တောင်းနေလူခန်းစားတွေမှာဘာမှအပြောင်းလဲဆိုတာကျွန်တော်မတွေ့ရပါဘူး။ထောက်ခံစားတစ်ချက်တောင်းရင်ထောက်လိုက်ရပေးရတယ်။ဟိုကဖေးစိတ်ဆက်ရစိတ်စောက်သွားပြီတထောင်ပေးရတယ်ထောင်ထင်ရပေးရတယ်ဒီလိုအဂတိလိုက်စားမှုတွေအထက်လူတန်းစားတွေမှာလေတက်မလို့တည်းကအဲ့အာနာဟာလုံးဝမလွတ်ထည်ပါဘူးလွတ်ထည်သွားတာကျွန်တော်တို့မတွေ့ရပါဘူ
းအဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့နဲ့ပတ်သက်ပြီးတော့ကျမတို့သောရရှင်တော်တော်များများလည်းစာရေးသားပြီးတော့ဆွေးနွေးထားတာရှိပါတယ်ရှင်းနေကြီးဆရာဦးသိန်းတန်းဦးဒီပေါ်မှာဘာများဆရာပြောလို့ရပါတယ်အစိုးရရဲ့လှုပ်ဆောင်ချက်
ဟုတ်ကဲ့ဗျအစိုးရရဲ့လှုပ်ဆောင်ချက်ကအာဒီတိုင်ဆိုင်မှုမလုပ်နိုင်သေးတာအမှန်ပဲဗျဒါပေမဲ့လုပ်ဖို့လည်းတော်တော်ခဲယဉ်သေးတယ်ဘာကြောင့်လဲဆိုတော့ဒီရတ္တရာအတွင်းမှာအစိုးရအဖွဲ့လို့သာပြောတာကျွန်တော်တို့အစိုးရအဖွဲ့မှာဥပမာမန္တလေးဒေသကြီးကြီးဝင်းကျုကတော့လူလူကရွေးချယ်တင်ပြောလိုက်တဲ့အစိုးရအတွက်ပါပဲဒါပေမဲ့သူကလွဲပြီးတော့ကျန်တဲ့ဟာတွေအကုန်လုံးကအရင်အစိုးရရဲ့တော့ကျွန်တော်တို့ဒီလူတွေကြီးပဲဖြစ်နေတယ်ဖြစ်တဲ့အခါကျတော့တော်ယုံတန်ယုံနဲ့ကန်လှုပ်လို့မရနိုင်သေးဘူးပြင်းကျွန်တော်တို့ပြင်းနေရအောင်ရှိပါသေးတယ်ဒီရန်နေရာထဲမှာလူလူဆိုးရဲ့အာနာသိပြတ်နတ်မှုကိုအရင်လောက်အောင်မှာပါအဲ့ဒါပြီးတော့မှကျွန်တော်တို့ခုနဒီအဂတိလက်စားမှုပါညာဆရာတူကျွန်တော်အကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ
်အာဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ခုနသောရရှင်ဖြစ်တဲ့ကျွန်တော်တို့ဆရာဦးစောလွင်ဆွေးနွေးသွားတဲ့အထက်မှာ2008ခုနှစ်အခြေခံဥပဒေပြင်ဆင်ဖို့မဖြစ်နိုင်သေးသမျှဒီလိုအစိုးရတဲ့အနေနဲ့ဘာမှလုပ်နိုင်အောင်မဟုတ်ဘူးနောက်တစ်ခါငင်းချမ်းရေးကိစ္စကိုလည်းသူပြောသွားပါတယ်အဲ့တော့ငင်းချမ်းရေးကိစ္စကိုလည်းနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးလုပ်နေပါတယ်ငင်းချမ်းရေးအလားအလာဆရာဦးကျော်ရင်မြင့်ဘယ်လိုတွေ့ရပါလဲရှင်ဘလောက်ဟိုလက်တွေ့ကြပါသလဲ
ဟုတ်ကဲ့ငင်းချမ်းရေးအလားအလာတော်တော်လေးတိုးတက်နေပြီလို့ကျွန်တော်မြင်ပါတယ် UNFC ကလည်းအခုသူတို့ဒူလာတဲ့သဘောကောင်းတဲ့အတန်နေထွက်နေတယ်အတခါမနေ့ကနေ့ဆွဲနေပဲအမျိုးသားပြန်လေတင်းနေရင်းနေနေလို့မရှိနေအောင်မြင်စွာအဆောင်ထည့်ပေါ်ဆောင်ရွက်ရေးကော်မတီဆိုတာလေတခါဆက်ပြီးတော့ဖွဲ့လိုက်တယ်ပေါ့လေအဲ့တော့ကျွန်တော်ကတော့ဒီငင်းငင်းရေးဟာတိုးတက်နေတယ်ချီဥသွားနေကလေးမြင်နေကျွန်တော်တို့အတိုင်းဒီမှာအာဂတိလိုက်စားမှုရောဘာရောညာရောအဲ့ဒါဒီထက်ပထမဦးဆုံးလုပ်ရမယ့်လုပ်ကငင်းငင်းရေးလို့စက်ဆိုင်ရာဒီအစိုးရခေါင်းဆောင်ပိုင်းကမြင်ပုံရပါတယ်အဲ့ဒီလိုမြင်တဲ့အတွက်လည်းဒါကပထမဦးစားပေးပြီးလုပ်နေတာလို့ယူဆပါတယ်ဒီငင်းငယ်ကိစ္စအောင်မြင်ပြီးအကောင့်ထဲပေါ်သွားပြီဆိုလို့ရှိရင်ဂျန်တဲ့ကိစ္စတွေဟာအများကြီးတစ်ဆက်တည်းအောင်မြင်နေအကောင့်ထဲပေါ်ဖို့မခက်တော့ဘူးမြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုကျမတို့သောရရှင်တယောက်ဖြစ်တဲ့ကိုစန်းအောင်ကိုကျမလေးလှိုင်းမော်ဖိတ်ခေါ်ချင်ပါတယ်ရှင
်ကျွန်တော်အနေနဲ့ကတော့ရတရာအတွင်းမှာအဲ့လိုမျိုးဒီအာရီလိုက်စားမှုကဘာမှမထိရောက်ဘူးလို့တော့ကျွန်တော်ကထင်တယ်ကျွန်တော်ကတော့ဒီဒေသခံပြည်သူတွေကိုဟိုဥပမာပေါ့ကျွန်တော်တို့အနေနဲ့ကိုဆယ်ရီရှိတယ်အဲ့လိုဆယ်ရီရှိတဲ့အပေါ်မှာဟိုလောက်ကိုင်းနေပေါ့အဲ့လိုမျိုးခံပြီးပေးစီဟိုဒါမှမဟုတ်ရ
ရတ္တရာဆိုတာလည်းတို့တို့တောင်းပါတယ်တို့တောင်းတော့ကျွန်တော်တို့ထင်တယ်ဟိုနောက်ကြရင်တော့ဖြစ်လာလိမ့်မယ်လို့တော့ယုံကြည်တယ
်ဟုတ်ကဲ့ပါရှင်ကိုစောင်းအောင်ကျေးဇူးတင်ပါတယ်အဲ့တော့ကိုကျော်ဘိုးတထောင်ရေးစာရေးသားပေးပို့ထားပါတယ်ရှင်ကိုညံဝင်းအောင်တစ်ချက်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ခင်ဗျ NLD အစိုးရသက်တမ်းရတ္တရာခန့်ရှိခဲ့ပါပြီသို့တော့လှုပ်ဆောင်ပုံကိုအားမရပါဘေးရွယ်ချက်အတွက်ဘယ်ပုံဘယ်နည်းနဲ့သွားကြမယ်ဆိုတာကိုမချမှတ်နိုင်သေးပါNLD အစိုးရ၏အားသာချက်မှာငွေကြေးခြားစားမှုကင်းဝေးခြင်းပြည်သူအများစု၏တခဲနှင့်ထောက်ခံမှုရရှိခြင်းများဖြစ်ပါれ
ကျေးဇူးတင်ပါတယ်ရှင်ကိုညံဝင်းအောင်နောက်ကျမတို့ရဲ့မလေးရှားကသောရရှင်ဖြစ်တဲ့ဥတင်ရွှေရှိပါれရှင်ဆရာဥတင်ရွှေဝင်းရောက်ဆွေးနွေးပါရှင
်ဟိုမြန်မာနိုင်ငံမှာဟိုရှိခဲ့တဲ့ကစစ်ဖနာအောက်မှာနေခဲ့ရတော့လူတွေကလည်းဆန္ဒစုံနေကြပြီးတော့အခုပဲရွှေတီးဆောင်ရမယ်လို့လို့အခုပဲအစိုးရကသူတို့အိမ်ဒီယာတွေလုတ်ပေးရမလို့လူတွေကဒီလိုပဲဟိုမျှော်လင့်ချက်ကြီးနေကြလို့ထင်တယ်။ဒါပေမဲ့ကျွန်တော်ကတော့ခုနကပုံကူကြီးများဆွေးနေတော့ပဲလေ။ကျွန်တော်နိုင်ငံမှာဒီအစိတ်သားတွေကရှိနေတော့အဲ့ဒီအစိတ်သားတွေလွတ်တော်ကနေအမြန်ဆုံးဖယ်ရှားနိုင်မှကျွန်တော်နိုင်ငံကအလင်းညာတုတ်တက်မယ်လို့တော့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ရှင်ကုတင်ရွှေ။အခုလက်ရှိအစိုးရအနေနဲ့ရောစစ်တပ်နဲ့ဘလောက်အပေးယူမျှမျှတာတာလက်တွဲလှုပ်ဆောင်နေနိုင်ပါတလဲရှင်စစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆရာချိုရင်မြင့်ဆွေးနွေးပေးပါဆရာ
စစ်တပ်နဲ့အစိုးရနဲ့ကကျွန်တော်တို့အရင်နဲ့စာလို့ရှိရင်ပို့ပြီးတော့နီနီကတ်တိုင်းနိုင်ငံပြင်းကြီးနိုင်ငံဆွေးနွေးလှုပ်ဆောင်နေတယ်လို့မြင်ပါတယ်ဒီနေ့ဟလာပြင်ညာလိုက်တဲ့အမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘ ਹੁ ဌာနတဲမှာဆိုလို့ရှိရင်လည်းတက်တာတောင်းဝန်ရှိတဲ့ဘူချုပ်ကြီးတွေလည်းပါနေတာကိုတွေ့ရတယ်အဲ့ဒီတော့အတူတူပူးပေါင်းပြီးတော့ဆောင်ရွက်နေပြီဆောင်ရွက်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်တချိန်တည်းမှာပဲဒီအစိုးရသစ်လက်ထက်ဒီလေးလလောက်ကာလအတွင်းမှာပဲဒီရခိုင်မှာဆိုလို့ရှင်လဲလူမျိုးရေးဘာသာရေးစံနဲ့ဟိုကိစ္စရမျိုးတွေကဒါဟိုဆန္ဒပြမှုတွေမကျေနပ်မှုတွေကြောင့်ရှိနေကြပါတယ်တလောကလည်းဒီရန်ကုန်မှာဖြစ်ပါတယ်နောက်အခုဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးအသင်းကြီးနဲ့မဟာတန်ခနာယကအဖွဲ့ကြားမှာလည်းဒါအပြန်အလှန်ကြီးညာချက်တွေထုတ်တာကန့်ကွက်တာဒါမျိုးတွေကရှိနေပါတယ်ရှိနေတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရောတိုင်းပြည်တွင်းမှာပြည်နယ်တွင်းမှာပြည်သူလူထုကြားမှာအမျိုးဘာသာသာသနာရေးလှုပ်ရှားမှုတွေဟာဆိုရင်ဆရာအခြေအနေတစ်ခုများရောက်လာနေပါသလားရှင်ဆရာဦးသိန်းတန်ဦးဆရာဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ဗျာကျွန်တော်တော့အဲ့ဒီအမျိုးဘာသာသာသနာလှုပ်ရှားမှုဆိုတာကသူယူသားယူလို့ကျွန်တော်မယူဆပါဘူးဒီအဖြတ်မှောက်လုပ်ငန်းတွေကကျွန်တော်တို့ဒီမှာရွေးကောက်ပွဲနီးလာတွေအချိန်ကျင်းလာတွေဖြစ်တာအတော်မြင်သားပါတယ်နောက်ကျွန်တော်တို့ဒီလေးစားကြရာကောင်းတဲ့ဆရာတော်ဥပမောက္ခနှုတ်ထွက်သွားပြီးတော့ဥပမောက္ခပြောပြတဲ့အချက်တွေကလည်းအလွန်စိတ်ဝင်စားစရာကောင်းပါတယ်။လက်တူလည်းတွေ့နေတာတကယ်တမ်းဒီကြံစည်တွေဟာကျွန်တော်တက်တန်းတစ်လျှောက်လုံးမှာဘယ်တော့မှဒီတွေးယူတာလို့ဖြစ်ခဲ့တာမဟုတ်ဘူး။သုံးရီဟာဘယောဂတွေကြောင့်မို့ဖြစ်ခဲ့ရတာရေးရှိပါတယ်။ဒါပေမဲ့ပြည်သူအများစုကအေးအေးချမ်းချမ်းနေကျင်တဲ့လူတွေပါ။ဗုဒ္ဓဘာသာဝင်ဆိုတာလည်းအင်မတန်မှယဉ်ကျေးသိမ့်မှုတွေဒီတဆရာတော်တန်ဃာတော်ကြီးတွေဟာပြည်သူလူထုဘက်ကမရက်ပြီးတော့ချစ်ဆက်ချစ်ရေတော်ဘုံတွေကျွေးရအောင်တိုက်ပွဲတွေမှာဒီအစီအစဉ်ပါခဲ့ကြတော့ဒီလူကလီကလာလှုပ်ဆော်တဲ့အချက်မျိုးတွေလောက်နေတော့အတိုင်းကြီးဟာဒီလိမ့်နေလေလေဖြစ်မသွားနိုင်ဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါရှင်အဲ့တော့ပြည်သူတွေရဲ့ဟိုနိုင်ငံရေးအသိအမြင်ဝေဖန်သုံးသပ်နိုင်စွမ်းဘလောက်အာမခံချက်ရှိပါသလဲရှင်ဆရာဦးကျော်ရင်မြင့်ဆရာဆွေးနွေးပေးပါဆရာဘယ်လိုများတွေ့ရပါလဲ
ဟုတ်ကဲ့ပြည်သူတွေကမအားကြဘူးဗျမအားဘူးဆိုတာကိုအချိန်ချင်းလေးဖော်ပြပြပါပြီ87တုန်းကလည်းဖော်ပြပြပြီးနောက်တစ်ခါ90ရေကောက်ပွဲ2010အခုလွန်ခဲ့တဲ့2015ရွေးကောက်ပွဲတိုင်းမှာပြည်သူလူထုကမအားဘူးဆိုတာကိုပြခဲ့ပြီးသားပဲ။အဲနောက်တစ်ခါဒီခုအမျိုးဘာသာသာသနာဘယ်လိုဆိုင်ပုတ်တွေတက်ပြီးတော့ဘယ်လိုပဲဟိုသွေးထိုးလှုံ့ဆော်ပြိပက္ခတွေဖန်ပြီးဖန်ပြီးသူတို့မျှော်လင့်တဲ့လောက်သူတို့ဖြစ်စေခြင်းတဲ့လောက်ဖြစ်မလာတာကိုတွေ့ရတဲ့အကြောင်းမလို့ကျွန်တော်ကတော့ပြည်သူလူထုရဲ့အမြင်ကိုလေးစားပါတယ်မအားဘူးလို့မြင်ပါတယ်ဗျ။
ဟုတ်ကဲ့ပါအဲ့တော့ဒါပေမဲ့ဒီဟိုဒီဖကန်ဖက်မှာဆိုလို့ရှိရင်လည်းဒါမွတ်စလင်တို့ရဲ့ဒါဘာသာရေးဟိုကျောင်းဆောင်တခုဖျက်ခံရတာအပအဝင်နိုင်ငံတဝမ်းမှာလည်း4ခုလောက်ဖြစ်ပါတယ်ဒီခရီးယံဟိုကင်းပြည်နယ်ထဲမှာဖြစ်ခဲ့တဲ့နောက်ခါဒီဟိုပဲခူးတိုင်းထဲမှာဖြစ်ခဲ့တဲ့ဖကန်မှာဖြစ်ခဲ့တဲ့ဒီလိုကိစ္စမျိုးတွေအပေါ်အစိုးရရဲ့ကင်တွယ်မှုအရောအားရစရာကောင်းပါသလားတရားဥပဒေရဲ့လှုပ်ထုံးလုံနီလှုပ်ဖို့ရှိတဲ့တာဝန်များပြက်ကွက်ပါသလားရှင်ဆရာဦးသိန်းတန်ဦးဆရာဆွေးနွေးပေးပ
ါဟုတ်တယ်ဗျဒီဟာအရပြောရရင်တော့ကျွန်တော်တို့ကခုကလူလူအစိုးရဖြစ်တာဟုတ်ဗျာ သူတို့ဆိုတာဖြစ်တဲ့ခါကျတော့လူလတ်စာသဘောထားဖွဲ့လွှဲမှုလေးစားရရောဟိုစိတ်အနာရှင်တွေလို့ရေးရဆက်ဆက်မလုပ်တာပေါ့နော်ခုအဲ့ဒီအဲ့လိုအနေထားပြီးတော့ကျွန်တော်တို့တွေ့ရတယ်အမှန်တကယ်တော့ဒါဥတွေချိုးပေါက်တာပါပဲတရားဥတွေဆိုမှုကြီးကိုထိခိုက်တယ်အဲ့ဒီပေါ်မှာတော်တော်ချိန်ဆနေတယ်လို့ကျွန်တော်ထင်တယ်ဗျဖြစ်တဲ့ဖြစ်စဉ်တွေကဘာလို့ဆိုတော့ကျွန်တော်ဒီတက်တန်းတစ်ချောင်းလုံးမှာဒါတွေကကျွန်တော်တို့တွေ့ခဲ့ပြီးသားပဲအမျိုးသားကြီးအလံတင်းလာရင်အဲ့ဒီနောက်မှာအင်မတန်ကြောက်စရာကောင်းတဲ့နောက်ကဒီအကြံစီတွေရှိတယ်ဖက်စစ်ဂျာမနီကလည်းဒီလိုကျူးကျော်တာပဲเนาะဒီနာဇီမျိုးသားရေးဝါဒတင်တာပဲဖက်စစ်ဂျပန်ကလည်းဒီလိုကျူးကျော်ခဲ့တာပဲအဲ့ဒီဟာတွေအောက်မှာတကဘာလုံးဒုက္ခရောက်ခဲ့ကြအဲ့အဲ့ဒီလိုဒီတုံ့ပြန်တဲ့အခါမှာတော့လက်ရှိအစိုးရကတရားဥပဒေစိုးမိုးနဲ့ပတ်သက်လို့ချိန်ဆပြီးတော့ဟိုတင်းချင်းခံနေလို့ကျွန်တော်ထင်တယ်ဗျအဲ့ဒါလုံလောက်မလုံလောက်ဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအခုတော့ကျမတို့သောရရှင်နေပါဝင်ဆွေးနွေးကြဖို့ဆောင်ဆိုင်နေရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကိုစလိုင်းဖွေကုံရှိပါတယ်ကိုစလိုင်းဖွေကုံဝင်ရောက်ဆွေးနွေးပေးပါရှင
့်ယနေ့ဒီဆိုရဆိုတဲ့ကိစ္စလည်းပဲဒေါအောင်ဆန်းစုကြည်ကနေပေါက်ဖွားလာတဲ့ဆိုရဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကိုတိုင်ဥဆောင်တဲ့အပိုင်းမှာတော့တော်တော်အောင်မြင်မှုရဖို့ရန်အတွက်လမ်းစားတွေပွင့်နေတယ်ဥပမာရင်းချမ်းကိစ္စတို့နောက်ပြီးတော့မှအဲ့ဒီတန်တမန်ကိစ္စတို့ဘာလို့ဆိုတော့အောင်မြင်ဖွားလာလာကောင်းတယ်တော်တော်အုပ်ချုပ်ရေးမှာသူကခံထားပြီးတော့မှတာဝန်ပေးတဲ့ပုဂ္ဂိုလ်တွေကငကူကရိယာမှနိုင်ငံကြီးမလုပ်ချေဘူးသူတို့ကဝန်ထမ်းလုပ်ပြီးတော့မှဝန်ထကြီးကြီးကနဲ့အခုနိုင်ငံကြီးတွေမှာဖြစ်လာတဲ့လူဖြစ်တဲ့ခါကျတော့ဝန်ကြီးတွေအားလုံးနောက်ပြီးတော့မှအားလုံးနိဗ္ဗာန်ဝန်ကြီးချုပ်တချို့နောက်ပြီးတော့မှပြည်ရဲ့ဝန်ကြီးတွေဆိုတဲ့ဥစ္စာကအရင်ဦးတန်းစွေလေးထက်ကဝန်ထမ်းတွေဆိုတော့သူတို့ကပုံစံခွဲပြဲနားနေတယ်သူတို့ကောင်းဆောင်မှုရည်ချင်းတွေနောက်စကားပြောအဆို public speaking မှာတော်ညံ့ကြတော့လူထုကလည်းပဲသူတို့ကိုလည်းတိတ်အားမကိုဘူးအဲ့ဒီခါကျတော့အဲ့ဒီပိုင်းမှာအုပ်ချုပ်ရေးပိုင်းမှာအကောင့်ထေပိုတဲ့နေရာမှာတော့နည်းနည်းအားနည်းမှုရှိနေသေးတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုစလိုင်းပွေကုံနောက်ကျမတို့ရဲ့သောတာရှင်ဆရာဦးမြင့်ထေရှိပါတယ်ရှင်နောက်မောက်ကဦးမြင့်ထေဝင်ရောက်ဆွေးနွေးပါရှင်ဆရာ
ဟဲ့ဟုတ်ကဲ့ကျွန်တော်ရက်လျာစီမံရေးနဲ့ပတ်သက်ပြီးတော့ဒီကောင်းနာလေးတွေဟိုလေကောင်းနာလေးတွေဆိုပုံမှန်494ရာအကင်းသားတွေလွတ်ပြီးလာကျွန်တော်ဝင်တာတယ်နောက်10ကချုပ်သိမ်းလိုက်တာကိုကျွန်တော်ဝင်တာတယ်ဒါပေမဲ့လို့ကျွန်တော်တို့ဒီရက်တရာစီမံရေးနဲ့ပတ်သက်ပြီးတော့ဒီအောက်ဒီလိုက်စားမှုခြားစားမှုဆိုတဲ့အတိုင်းဒါကျွန်တော်နမောက်မြို့ပေါ်မှာလည်းရှိနေတယ
်ဟုတ်ကဲ့ပါရှင်ဆရာဦးမြင့်ထေကျေးဇူးတင်ပါတယ်ရှင်းနေကြီးဦးသိန်းသံဦးအခုအစိုးရတက်လက်ထက်မှာတိန်းဆဲကန်လေယာမြေတွေပေါ့နော်ဒါကတော့ပြည်သူလူထုနဲ့ဓာတ်ရိုက်လဲသက်ဆိုင်နေတော့ဒီလေယာမြေပြန်ရရေးဘယ်လောက်ထိထိရောက်ရောက်လုပ်နေပါပြီလဲ
လုပ်တော့လုပ်ပြီဗျပထမဆုံးဒီမှာကျွန်တော်တို့မြင်တာနိုင်ငံတော်သမ္မတကြီးကနေပြီးတော့မြေသိမ်းတဲ့ကိစ္စတွေရပ်ဆိုင်ဖို့ညွှန်ကြားချက်ထုတ်တယ်ဒုတိယအဆင့်အနေနဲ့ကျွန်တော်တို့ထိုင်ဝမ်ကိုတို့သွားသိတာလည်းတွေ့ရတယ်။တွေ့ပြီးတဲ့နောက်မှာလွတ်တော်ကိုယ်စားလှယ်တွေခုဆင်းရင်းနဲ့ကောက်နေတယ်။ဆိုတော့နေပြည်တော်ကောင်စီမှာသူကဒီမြေသိမ်းထားတဲ့မြေတွေကိုပေးတယ်။မရယာရင်တာဘက်မှာပေးတာကျွန်တော်တို့တွေ့ရတယ်။နောက်တစ်ခါဒီဒေါံဆန်းစုကြည်ရဲ့မိန့်ခွန်းအရာပဲကျွန်တော်တို့ယူဆရတာပေါ့နော်။ဒီမြစ်တကူအကျိုးမှာပြောခဲ့တယ်လို့ပဲဒီ448ကျွန်တော်တို့လယ်သမားတွေကိုသူဒီပိုင်းနဲ့သူ့ကျော်မှုတွေထုံလုံးတိုက်ပွဲတွေတရားစွဲတာအမှုပေါင်းများစွာပေါ့နော်။ကျွန်တော်မန်းလေးမှာသူမနေ့တိုင်းမှာဆိုမကြသေးပါဘူးမရေရာမှာတယ်သမား100ရှိရောက်ကိုဒံဝင်900နဲ့အကျိုးပြစီ3000မှာရိုက်လိုက်တယ်အဲ့လောက်ပဲအဆင့်နဲ့ပြီးသွားတယ်300တွင်ကျွန်တော်တို့ကတယ်သမားတွေကိုဒီလိုပြစ်ဒဏ်တွေရှော့ပေါက်ပြီးတာလွတ်ပြီးတာလောက်နဲ့မပြီးနိုင်ဘူးကျွန်တော်တို့ကဒီဒီလေးယာမီတွေဘယ်လိုပြန်ပေးမှာလဲအမျိုးသားမူဝါဒနော်လေယာမီနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်ဖို့လိုနေသေးတယ်ခုကော်မတီတော့ဖွဲ့ထားတယ်ဗျာဒုတိယသမ္မတခေါင်းဆောင်ပြီးတော့ဒါပေမဲ့အဲ့ဒီကော်မတီဆင်းစင်မှာဟိုအရင်အစီအစိုးရလက်ထက်ကလိုပဲဝင်ကြီးတွေနဲ့ဟွာတွေရှောက်ခဲ့ထားပြီးတော့ဒီလေသမားကိုယ်စားလှယ်တွေအပြင်ကပညာရှင်တွေပါလာတာကျွန်တော်တို့မတွေ့ရသေးဘူးပြအဲ့ဒီဘက်မှာတော့လေယာဉ်မြေနဲ့ပတ်သက်ပြီးတော့ဒီရိုးသားပြီးတော့ပြည်သူလူထုဘက်ကယက်တီတယ်ဆိုတော့ယက်တီချက်ဆိုတော့ကျွန်တော်တို့လုံးဝမြင်ရတယ်တို့ရတွင်လောက်ကင်ကြီးဓာတ်တွေကတော့သိအခြေခံမဖြစ်သေးဘူးပြအရင်တော့လိုပဲဖြစ်နေသေးတယ
်ဟုတ်ကဲ့ပါရှင်အားရစရာသိမရှိသေးဘူးပေါ့နော်ဆရာဟုတ်ကဲ့ဆရာကျေးဇူးပါရှင်ကျွန်မဒီဆရာဦးကျော်ရင်မြင့်ကိုကျွန်မခတ်တူတူလေးတစ်ခုမေးချင်ပါတယ်အဲ့ဒါတော့အခုအစိုးရအသစ်ရက်တရမှာဆရာတွေ့ရမြင်ရတလို့အစိုးရအသစ်ကိုအမှတ်တရပေးမယ်ဆိုရင်ဆရာအမှတ်ဘလောက်လောက်ပေးဖို့အစီအစဉ်ရှိပါလဲ
ကျွန်တော်90လောက်ပေးမှာပါဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျေးဇူးအများကြီးတင်ပါတယ်အင်ကန်နဲ့ညာချန်ထက်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြုပါရှင်ပင်လိုက်ဆွေးနွေးပေးခဲ့ကြတဲ့ဝိုင်းရင်သတင်းစာဆရာဦးကျော်ရင်မြင့်နဲ့ရှင်နေကြီးဦးသိန်းသံဦးတို့ကိုအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့ကျမတို့သောရရှင်နေအားလုံးလည်းကျေးဇူးပါရှင
်ပုတ္တပုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တောတာရှင်များခင်ဗျာဒီကနေ့ဟာကမ္ဘာပေါ်မှာဒုတိယကမ္ဘာစစ်ကြီးနောက်ပိုင်း
ဖြစ်ပွားခဲ့တဲ့အကြီးအမားဆုံးဒုက္ခသည်များအရေးပြဿနာကိုမျက်ဝါးထင်ထင်တွေ့မြင်နေရပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်တာမန်ကြီးဆင်မတာပါဝါကပြောဆိုလိုက်ပါတယ်။ပြီးတော့အဲ့ဒီအဖြစ်ဖြစ်ဟာကမ္ဘာအဆင့်ဖြစ်တဲ့အတွက်တကမ္ဘာလုံးဝိုင်းဝန်းမဖြေရှင်းရင်ထိရောက်မှာမဟုတ်ဘူးလို့လည်းသူမကပြောဆိုလိုက်ပါတယ်။ဒီကြီးမားကျယ်ပြန့်တဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြသူတွေအရေးဟာစီစီလုံးလုံးညီညီညွတ်ညွတ်နဲ့ကြိုးပမ်းဆောင်ရွက်နိုင်စေဖို့တဲ့နိုင်ငံတကာအတိုင်းဝိုင်းကိုစိတ်ဝမ်းကွဲစေပါတယ်။တတိပုဂ္ဂလနိုင်ငံတွေကတောင်အစိတ်စိတ်အမွှာမွှာနိုင်ငံငယ်လေးတွေဖြစ်ကွဲသွားစေပါတယ်။လူသားချင်းစာနာရိုင်းပင်းနေကြတဲ့စနစ်ကိုတည်တိမ်သွားစေပါတယ်။တန်းနဲ့ချီးတဲ့လူသားတွေကိုအန္တရာယ်များစေပြီးတေကောင်ပေါင်းလဲဖြစ်စေပါတယ်လို့တန်မတ်ကြီးပါဝါကပြောပါတယ်။ရှင်းလင်းသိသာတဲ့အချက်ကတော့ပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့လူတွေကိုအိုးအိမ်ကနေစွန့်ခွာထွက်ပြေးအောင်လှုပ်ဆောင်နေတဲ့ပြဿနာတွေကိုကင်တွေဖြေရှင်းဖို့လိုအပ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့သူတို့တွေရဲ့အတွက်တင်မကပါဘူး။ကျွန်တို့ရဲ့လုံခြုံမှုနဲ့တည်ငြိမ်ရေးအတွက်ကျွန်တို့အနေနဲ့အကူအညီတွေပုံမပေးကြရပါလိမ့်မယ်။ပထမဦးဆုံးအနေနဲ့ယနေ့လက်ရှိဒုက္ခတွေမရှိမဖြစ်လိုအပ်နေတဲ့လူအပ်ချက်တွေကိုလှုပ်ဆောင်ပေးရပါလိမ့်မယ်။ဒီနေရာမှာကျွန်တို့အနေနဲ့လှုပ်ဆောင်ပေးနိုင်တာတိတ်ကိုနည်းလွန်ပါတယ်လို့တာမတ်ကြီးပါဝါကပြောပါတယ်။မရှိမဖြစ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးတဲ့နေရာမှာစံချိန်တင်လောက်အောင်နှေးပါနေပါတယ်။2015ခုနှစ်အတွင်းအတက်ကယ်ဆယ်ရေးအထောက်အကူပြုရန်ပုံငွေကုလသမဂ္ဂကဒေါ်လာဘီလီယံ20တောင်းခံခဲ့ပေမဲ့ဒေါ်လာ17ဘီလီယံပဲရခဲ့ပါတယ်။အခုနှစ်အတွက်ကုလသမဂ္ဂကဒေါ်လာ21ဘီလီယံတောင်းခံထားတဲ့အထက်၄ဘုံတစ်ဘုံနီးပါးပဲရသေးတယ်လို့ပြောတော့ပါတယ်။ဒုတိယချက်အနေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေထိုင်ကြတဲ့ဒုက္ခသည်တွေနေထိုင်ခွင့်ပြုရေးကိစ္စဖြစ်ပါတယ်။ပြည်ထနာကြီးရဲ့အဖိုးခကုန်ကြမ်းဈေးကိုခွဲဝေတာဝန်ယူတဲ့နိုင်ငံအချို့ပေါ်မှာမိခိုးပြီးတော့နေကြပါတယ်အစွန်းရောက်အကျန့်ဖက်သမားတွေရဲ့ရန်စနေကြကျူးလွန်တဲ့ရာဇဝတ်ဂိုင်းတွေရဲ့ရန်ကနေထွက်ပြေးတင်းရှောင်နေကြတဲ့ဒုက္ခသည်တွေရဲ့ဘဝတွေဟာအလွန်အန္တရာယ်များလာပါတယ်80ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းစက်တင်ဘာလ2ရက်နေ့ကကျင်းပတဲ့ဒုက္ခသည်များအရေးဆိုင်ရာခေါင်းဆောင်များထိပ်သီးအစည်းအဝေးမှာအရေးပေါ်လူအချက်တွေအတွက်နိုင်ငံတိုင်းကပုံမလှုပ်ဆောင်ကြဖို့သမ္မတဥပမကတိုက်တွန်းခဲ့ပါတယ်နောက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပုံမူတိုးမြင့်ပေးအပ်ကူညီမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းလာရောက်အခြေချခိုးလုံနေထိုင်ခွင့်ပြုမဲ့ဒုက္ခသည်ဥယျာဉ်ကိုလည်းတိုးမြင့်ပေးနေပါတယ်။ကျွန်တို့ရဲ့မဟာမိတ်တွေလုတ်ဖို့ကင်ဘက်တွေကိုလည်းဦးမဲ့အိမ်မဲ့စွန့်ခွာထွက်ပြေးနေကြတဲ့သူတွေနဲ့ကမ္ဘာအတိုင်းဝိုင်းအတွက်ကျွန်တို့ရဲ့ဥဆောင်မှုအတိုင်းလိုက်ပါလှုပ်ဆောင်ကြဖို့တိုက်တွန်းအပ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။မတ်ဆုမြတ်မွန်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေကနိုင်ငံရဲ့ဒီမိုကရေစီမှာအနက်ဆိုင်ဆုံးအကြောင်းကြီးကိုပြသလိုက်တာပဲလို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဒါပေမဲ့တချို့တွေပြောနေကြသလောက်အမေရိကန်တွေမှာဒီခွဲခြားမှုတွေဟာရှိမနေဘူးလို့တက်ဆက်ပြည်နယ်ဒါလတ်စ်မြို့မှာတနက်နဲ့ချောင်းမြောင်းပြစ်ခတ်ခံခဲ့ရတဲ့ရဲအယားရှိ9ယောက်ကိုအောက်မေ့ပွဲမှာသမ္မတကပြောကြားသွားပါတယ်။လူနည်းစုအတိုင်းဝိုင်းတွေအတွက်အမှုထမ်းနေရတဲ့ရဲတပ်ဖွဲ့နဲ့အဲ့ဒီအတိုင်းဝိုင်းတွေကြားမှာလူမျိုးရေးခွဲခြားဆက်ဆက်မှုတွေရှိတယ်ဆိုတဲ့အပေါ်နည်းနည်းဆိုင်ဆိုင်အမြင်တွေကွဲနေတဲ့နိုင်ငံကိုပြန်လည်ညီညွတ်အောင်လို့သူစ조사နေချိန်မှာအမေရိကန်တွေအနေနဲ့လည်းဘုံသဘောထားတူညီမှုရအောင်조사ကြဖို့အတွက်သမ္မတကတောင်းဆိုခဲ့ပါတယ်အမေရိကန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကသူ့ရဲ့ပြိုင်ဘက် Hillary Clinton ကိုသမ္မတလောင်းအဖြစ်ထောက်ခံကြောင်းအင်ကာနေတုန်းကကြေညာလိုက်ပါတယ်။ Clinton ဟာအကောင်းဆုံးသမ္မတကိုယ်စားလှယ်လောင်းဖြစ်ကြောင်းနဲ့ Clinton သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့အတက်နိုင်ဆုံးအစွမ်းကုန်ကူညီကြိုးစားဆောင်ရွက်သွားမှာဖြစ်တယ်လို့ Bernie Sanders ကပြောကြားသွားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ် Hillary Clinton တာဝန်ယူခဲ့စဉ်ကာလကအလုပ်အီးမေးလ်တွေအတွက်ကိုယ်ပိုင်အီးမေးလ်အကောင့်ကိုအသုံးပြုခဲ့တာနဲ့ပတ်သက်လို့တရားရေးဌာနကဘာကြောင့်အရေးမယူသလဲဆိုတာကိုရှေ့နေချုပ်ကိုလွှတ်တော်မှအင်္ဂါနေ့တုန်းကစစ်ဆေးမေးမြန်းခဲ့ပါတယ်။ Democratic သမ္မတလောင်းဖြစ်ဖို့တည်ကြတလို့ဖြစ်နေတဲ့ Hillary Clinton အပေါ်ရာဇဝတ်မှုနဲ့တရားစွဲဖို့မလိုဘူးလို့ FBI ကတရားရေးဌာနကိုအကြံပြုချက်ပေးခဲ့ပြီးသတင်းတစ်ပတ်အကြာမှာပဲရှေ့နေချုပ် Loretta Lynch ကိုအောက်လွှတ်တော်တရားရေးကော်မတီမှခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်ကြောင်းပြောဆိုမှုတွေကို
ပယ်ချလိုက်ပြီးတရုတ်နိုင်ငံအနေနဲ့တမိုင်းကြောင်းအရပိုင်ဆိုင်ခွင့်မရှိဘူးလို့နိုင်ငံတွေကြားဒီအငင်းပွားမှုဖြည့်ရှင်ရေးခုံတမာတိအဖွဲ့ကတမိုင်းဝင်ဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာတရုတ်အစိုးရကပယ်ချပါတယ်တရုတ်ဟာပင်နယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်အမေရိကန်ဆိုင်ရာတရုတ်သံတမန်ကြီးကလည်းထပ်ပြီးတော့ပယ်ချခဲ့ပါတယ်ရှင
်သတင်းချင်းချက်ကိုမဆုမြတ်မွန်ကပြပြသွားတာပါဒီနေ့မနေ့အစည်းအဝေးထုတ်လို့ရေးမှုကတော့ဦးဆက်မိုးပဲပါရှင်အင်ဂျင်နီယာကတော့ John Elson ပါ VOA မြန်မာပိုင်းရဲ့အစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.